Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ View American တန်ရဲ့2019ခုနှစ်ဇန်နဝါရီလ2ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထားရထုတ်လွှင့်ပေးနေပါရှင်။ကျွန်မများသတင်းအောင်ပါဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်။
ကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းလေးတွေမှာတော့အမေရိကန်ဆွေရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားတာစနစ်ရရှိဖြစ်တဲ့ဒီနေ့မှာပဲလွှတ်တော်ခေါင်းဆောင်နေတဲ့အင်ဂျီရိုမှာတွေ့ဆုံမှုသမ္မတဒေါ်နယ်ထရန့်ကဖိတ်ကြားထားပါတယ်။ရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့ရက်တွေတွင်တိုက်ခိုက်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တို့အပြင်းထန်ဒဏ်ရာရတဲ့ကြောင့်အစိုးရကဒီနေ့ပဲသတင်းထုတ်ပြန်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ကင်ဆိုးဝင်းနဲ့အတူကြီးညာပြသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့ Writers သတင်းတောက်နှစ်ယောက်အမှုနယ်ဆက်ဆက်ပြီးတော့ရဲစီကန်းဖောက်ဖျက်တဲ့ဆိုပြီးထောင်တစ်နှစ်ကြာနေတဲ့ဒူရဲမှုဟောင်းမိုးရနိုင်လွတ်မဲ့ရဲကိုမှားယွင်းတွက်ချက်မိတာကြောင့်ဒီကနေ့မလွတ်သေးဘူးလို့ထောင်အာဏာပိုင်တွေကမိသားစုဝင်တွေကိုအသိပေးလိုက်တဲ့အပေါ
်ကျွန်တော်ဒူစီအဆင့်ရှိရဲ့ထောင်မှုတယောက်လည်းရှိတယ်။သူကထောင်မှုကိုထောင်ပိုင်ကိုသူသတင်းပို့လာပေါ့နော်။သူဒီကိုမွေးနိုင်ဒီဇန်နဝါရီနေ့ရက်နေ့လွတ်မဲ့ဆိုတာသူတို့တက်ချက်တာမှားတာ
ဒီရဲမှုအမိုးရနယ်ရဲ့ညီဖြစ်သူကိုရဲဝင်းနိုင်ပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီအကြောင်းနဲ့တူမန္တလေးရတနာဘုံတက္ကသိုလ်ကဖမ်းဆီးခံထားရတဲ့ចောင်းသား3ဦးကိုပြန်လွှတ်ပေးဖို့ဆန္ဒပြတောင်းဆိုတဲ့ចောင်းသား4ဦးဒီကနေ့ထပ်ပြီးအဖမ်းခံရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျမကြီးကဏ္ဍမြမကြီးသုံးသက်ချက်တို့အပြင်တပတ်တွင်အားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်ဆိုးဝင်းတို့ကပြောပြပေးပါအောင်ရှင
်လုံငွေကောင်းစင်တဲ့အင်ဖီရိုမတ်အမေရိကန်ဆွေရဲ့လုပ်ငန်းတချို့ရပ်ဆိုင်ထားတာစနစ်ရရှိဖြစ်တဲ့ဒီနေ့မှာတော့သမ္မတဒေါ်နယ်ထရန့်ကနယ်ဆက်လုံငွေကောင်းစင်တဲ့အင်ဖီရိုမတ်ဆွေးနွေးဖို့ရီပပ်ဘလစ်ကန်နဲ့ဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်။တွေ့ဆုံပွဲကိုအထက်လွှတ်တော်ရီပပ်ဘလစ်ကန်လူမျိုးစုခေါင်းဆောင်မစ်ချ်မက်ကော်နယ်တက်ရောက်မယ်လို့မျှော်လင့်ရပေမဲ့ဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာနဲ့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမယ်နန်စီပလိုစီတို့တက်ရောက်ဖို့ရှိမရှိအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်ညှိနှိုင်းဖို့ရှိမရှိဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မနက်ပိုင်းကြာသပတေးနေ့မှာလွတ်တော်ပြန်လည်ကျင်းပရမှာအောက်လွတ်တော်မှာလူများစုဖြစ်လာမဲ့ဒီမိုကရက်ပါတီကလွတ်တော်ဥက္ကဋ္ဌဘလူးစီကတော့ရန်နာထားတဲ့အစိုးရလုံငန်းအများစုစတင်မာလကုံထိပြန်လည်လက်ပတ်နိုင်မှုနဲ့အမိမြေလုံရွေးဝင်ကြီးဌာနကိုဖေဖော်ဝါရီလ10ရက်နေ့ထိလက်ပတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုမဲခွဲဖို့လည်းစီစဉ်ထားပါတယ်ဒီမိုကရက်တီအစိုးရပြုထားတဲ့ဥပဒေမူကြမ်းတွေမှာတော့အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတတိုင်းကာဖို့သမ္မတထရန့်ကတောင်းခံထားတဲ့ဗန်နာရေး$30.5 billion တော့မပါဝင်ပါဘူးသမ္မတကတော့သူတောင်းထားတဲ့အတိုင်းမရရင်ဥပဒေတွေကိုလက်မှတ်ထိုးမှာမဟုတ်တဲ့အကြောင်းပြောဆိုထားတာပါဒီမိုကရက်တီကတော့နယ်စပ်လုံခြုံရေးအစီအစဉ်အတွက်$1.3 billion ဆွဲဖို့အစိုးရမှအစိုးပြုထားပါတယ်အင်ဂျီရိုပြောခွင့်ရဆာရာဟက်ဘီဆန်ဒါစ်ကတော့ဒီမိုကရက်တီရဲ့အစီအစဉ်ဟာနယ်စပ်လုံခြုံရေးအတွက်လုံလောက်မှုမရှိကြောင်းနဲ့အမေရိကန်နိုင်ငံသားတွေထက်တခြားနိုင်ငံသားတွေကိုဦးစားပေးတဲ့အစီအစဉ်ဖြစ်နေလဲမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကရုရှားနိုင်ငံမှာတရှို့လုပ်မှုနဲ့ဆွတ်ဆွဲပြီးအထိမ့်သိမ်းခံနေရတဲ့အမေရိကန်အငိမ့်စားမရင်းစစ်သည်တယောက်ကိုလွှတ်ပေးဖို့တောင်းဆိုလိုက်ပြီးသူ့ကိုဘာကြောင့်ဖမ်းထားတာလဲဆိုတာကိုသိကျင်ပါတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။ဘရာဇီးနိုင်ငံမှာအစိုးရတည်တက်တဲ့အခမ်းအနားကိုတက်ရောက်နေတဲ့ဝန်ကြီးပွန်ပီယိုကသတင်းတောက်တွေကိုအခုလိုပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံသားအသက်48နှစ်အရွယ်ပေါ်ဝီလန်ဟာရုရှားနိုင်ငံမှာအထိမ့်သိမ်းခံနေရတာကြောင့်ရုရှားနိုင်ငံမှာရှိတဲ့အမေရိကန်ကောင်စစ်ဝန်ချုပ်ရုံးကနေလာမယ့်နိုင်ရီအနေငယ်အတွင်းသူ့ကိုတွေ့ခင်ရလိမ့်မယ်လို့မျှော်လင့်နေအကြောင်းလဲဝန်ကြီးပွန်ပီယိုကပြောပါတယ် FSB လို့အတူကောက်ခေါ်တဲ့ရုရှားပြည်ထောင်စုလုံခြုံရေးဌာနတာဝန်ရှိသူတွေကပေါ်ဝီလန်ကိုတနင်္လာနေ့ကတရှိုလုပ်ရက်တွေကျူးလွန်နေစဉ်ဖမ်းဆီးခဲ့ပြီးတော့သူ့ကိုအခုပြစ်မှုဖွင့်ထားကြောင်းနဲ့ပြစ်မှုထင်ရှားရင်ထောင်ဒဏ်အနှစ်20အထိကြာခံနိုင်ရချက်ခံနိုင်တယ်လို့ရုရှားနိုင်ငံပိုင်တပ်စတင်အေဂျင်စီမှာဖော်ပြထားပါတယ်ပေါ်ဝီလန်ဟာအမေရိကန်နိုင်ငံမှာရှိတဲ့ကားအပိုပစ္စည်းရောင်းတဲ့ Vogue Warner ကုမ္ပဏီရဲ့ကဘာလုံးဆိုင်ရာလုံခြုံရေးရာညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒါဟာပြည်နယ်တွေကအထူးကစစ်ကန့်ကုမ္ပဏီတာလီဘန်သဘုံတွေအင်အားဖြင့်ဘုံတလုံးပေါက်ခွဲတက်ခဲ့ရာကစစ်သား9ယောက်တမင်နဲ့တိုက်ဆုံပြီး6ယောက်ထဏ်ရသွားပါတယ်မတိမငြိမ်ဖြစ်နေတဲ့မိုင်ဝမ်ခရိုင်တွေကအစိုးရစစ်ကန်တွေကို2ကီလိုမီတာအရှည်ရှိတဲ့ဥမင်လမ်းကောင်းတို့ပြီးဖောက်ခွဲပစ္စည်းတွေနဲ့မင်းညာပိုင်းကဖောက်ခွဲတက်ခဲ့ခဲ့တာပါတက်ခဲ့မှုဖြစ်စဉ်အသေးစိတ်ကိုအမည်မဖော်လိုသူလူညွှန်ရေးအရာရှိသူကလည်းဒီနေ့ပဲ VOE ကိုအတည်ပြုပါတယ် တာလီဘန်ဖွဲ့ပြောခွင့်ရသူကတော့နေပြည်တော်ကကြကြပောက်ခွဲတက်ခဲ့မှုဖြစ်ရင်းညွှန်းပြောဆိုပြီးအစိုးရတပ်ဖွဲ့ဝင်40ထဲမှနေတေဆုံချောင်းလည်းပြောဆိုခဲ့တာပါတိကျတေဆုံမှုအရေးအတွက်ကိုသဘုံနေဘက်ကမကြာခဏချက်ကားပြောလို့ရှိတဲ့အတွက်တက်ခဲ့မှုတွင်ထိခိုက်ကြဆုံးသူကိန်းကနန်းပေါ်ပြောဆိုချက်ကိုတိကျတည်ပြုလို့တော့မရပါဘူးဒီကြဖြစ်စဉ်တစ်ခုဖြစ်အာဖဂန်နိုင်ငံနောက်ပိုင်းကအီရတ်ပြည်နယ်မှာတော့ဒေသခံစစ်သားတယောက်ကဒီနေ့မနေ့မှာပဲစစ်စခန်းထဲကအာဖဂန်နဲ့အီတလီတပ်ဖွဲ့တွေကိုပစ်ခတ်ခဲ့ရတာကအာဖဂန်တပ်ဖွဲ့ဝင်တူဒဏ်ရာရတဲ့အကြောင်းဒေသခံတမူတူကဗီဒီယိုကိုပြောပါတယ်နိုင်ငံခြားတပ်ဖွဲ့ဝင်တွေအထိခိုက်မရှိပဲတင်းရှောင်နိုင်တယ်လို့တိုက်ခိုက်သူကလည်းအာဖဂန်တပ်ဖွဲ့တွေကအသေးပစ်ခတ်ခဲ့တဲ့အကြောင်းဗိုလ်ချုပ်နူရလာကွာဒရီကအတွင်းလူရဲတိုက်ခိုက်မှုအသေးစိတ်ကိုရှင်းလင်းရမှာပြောကြားသွားခဲ့တာဖြစ်ပါတယ်
တရုတ်သမ္မတရှီကျင်းပင်ကကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းအနေနဲ့တီးခြားခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံအဖြစ်ထူထောင်မယ့်အကြံအစီကိုဆွလွတ်တင်ပြီးတရုတ်ပြည်မကြီးရဲ့နယ်မြေအဖြစ်သာလက်ခံကြဖို့တိုက်တွန်းလိုက်ပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားတန်တမာဆက်ဆံရေးပြိုင်ဘက်တွေဖြစ်စေခဲ့တဲ့ထိုင်ဝမ်ကတနိုင်ငံနဲ့သာသွေးချင်းတွေအတွက်အမှားစကားဆိုတဲ့အထင်ကြီးမိန်ကွန်းအနှစ်40ပြည့်အထိမ့်မှမိန်ကွန်းအဖြစ်တရုတ်သမ္မတရှီကျင်းပင်ကဒီကနေ့ပြောဆိုရင်တရုတ်နိုင်ငံရဲ့ထိုင်ဝမ်ပေါ်ရပ်တည်ချက်ကိုထပ်လောင်းအတည်ပြုလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့တနိုင်ငံစနစ်နှစ်ခုဆိုတဲ့မူပေါင်းအောက်မှာငြိမ်းချမ်းစွာပြန်လည်ပေါင်းစည်းနိုင်ရေးအတွက်ပတ်ဝန်းကျင်တစ်ခုကိုဖန်တီးပေးဖို့ကိုတကားဖွင့်ထားပါတယ်လို့လည်းသမ္မတရှီကျင်းပင်ကပြောပါတယ်ဒါပေမဲ့တရားထွက်ခွဲထွက်မဲ့ဘလို့လှုပ်ရှားမှုမျိုးကိုမဆိုတရုတ်နိုင်ငံကခွင့်ပြုမှာမဟုတ်ဘူးဆိုတာကိုတော့သမ္မတရှီကသတိပေးလိုက်ပြီးပြန်လည်ပေါင်းစည်းရေးအတွက်လိုအပ်ရင်စည်ရေးအရာအရေးယူတာတွေလုပ်မယ်လို့ထပ်မံကြုံဝါလိုက်ပါတယ်ရှင်
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လနကံပြပကတိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့ရက်တွေမှာတက်ခတ်မှုတွေကြောင့်ရက်တက်ဖို့အတူအပြင်းထန်တန်ရရတဲ့အကြောင်းမြန်မာဆွေရကဒီနေ့ပဲသတင်းထုတ်ပြန်လိုက်တယ်လို့နောက်ထပ်တိုက်ပွဲတွေဖြစ်ပေါ်နေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဘူးစီရောင်မြို့နယ်အတွင်းလွန်ကျော်ရေးတာဝန်ယူထားတဲ့နေကြောင်တက်ဖို့ဝင်နေရသေးတောင်ဘူးစီရောင်ကလန်းမော်ကဇေဒီတောင်ရွာကဖုံးကြီးချောင်းဝင်းမှာယာယီအခြေစိုက်ထားစဉ်မနေ့စောင်းမှာလနကံအင်အား30လောက်လနကြီးတွေလနငယ်တွေနဲ့စတင်ပစ်ခတ်ရာက10မိနစ်လောက်အပြန်လန်ပစ်ခတ်မှုဖြစ်ခဲ့တဲ့အကြောင်းအစိုးရပိုင်းသတင်းတွေကဖော်ပြခဲ့ကြတာပါ။တကယ်မို့တွင်ဒေသခံရွာသားတွေထိခိုက်မှုမရှိပေမဲ့နေကြဆောင်တပ်ဖွဲ့ရဲ့ရဲတပ်သားတူဒဏ်ရာပြီးစိုးရင်ရတဲ့အကြောင်းလည်းသတင်းကဖော်ပြပါရတယ်။တခိုက်တဲ့လက်နက်ကင်တွေကဘဲဖွဲ့စည်းရဆိုတာကိုသတင်းမှာဖော်ပြမထားပေမဲ့မကြသေးရင်လာတွေကဆက်လို့ဘူးစီရောင်မြို့နယ်ပါဝင်ရခိုင်ပြည်နယ်ထဲမှာလုံခြုံရေးတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကင်ရခိုင်တပ်မတော်အေအေတို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာပါ။အေအေဖွဲ့ပြောခွင့်ရသူကတော့ဇေဒီတောင်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေနဲ့တက်ခတ်မှုတွေရှိကြောင်းအတည်ပြုပေမဲ့နေကြဆောင်ရဲတပ်ဖွဲ့ဝင်တွေကိုတက်ခတ်မှုမရှိတဲ့အကြောင်းငင်းဆန်ထားပါတယ်။ဒီနေ့မှလည်းဘူးစီရောင်နဲ့ကြောက်တော်မြို့နယ်တွေမှာတက်ခတ်မှုတချို့ရှိတဲ့အကြောင်းအေအေဖွဲ့ကပြောဆိုထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ရှိခ်ဟာစီနာဦးဆောင်တဲ့ပါတီကအပြတ်အသတ်နိုင်ရခဲ့တဲ့အတွက်အစိုးရဖွဲ့စည်းနိုင်ရေးပြင်ဆင်နေပါပြီ။ဒါဟာအဝါမီလိဂ်ပါတီဦးဆောင်တဲ့အစိုးရတက်တန်း3ချိန်ဇက်တိုက်အတွက်အစိုးရဖွဲ့နိုင်ရေးပြင်ဆင်နေတာဖြစ်ပါတယ်။ဒါပေမဲ့ဦးဆောင်ပါတီအနိုင်ရခဲ့တဲ့ရွေးကောက်ပွဲကတော့အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးမတမာမှုတွေရှိတယ်ဆိုတဲ့တန်တရားတွေနဲ့ရင်ဆိုင်နေရပါတယ်။မဲလိန်နာတွေနဲ့မဲဆန္ဒရှင်စီရင်တွေမမှန်မကန်လုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေအပြင်ဦးဆောင်အဝါမီလိဂ်ပါတီထောက်ခံသူတွေကအတိုက်အခံပါတီမဲယုံတာဝန်ကျသူတွေကိုမဲယုံနဲ့ဝင်ခွင့်မပေးဘဲပိတ်ပင်ခဲ့တယ်လို့လည်းဆိုပါတယ်။ GOF လို့အတူကခေါ်တဲ့အကြီးမားဆုံးအတိုက်ခံညွန့်ပေါင်းအဖွဲ့ကတော့တနင်္ဂနွေနေ့ကရွေးကောက်ပွဲဟာတရားမဝင်လို့ပယ်ဖြစ်ကြောင်းကြေညာဖို့တောင်းဆိုနေပါတယ် GOF ဥက္ကဋ္ဌကမလ်ဟိုစင်ကတနင်္ဂနွေလုံးမဲတမျှအတိုက်ခံရတယ်လို့ပြောဆိုလိုက်ပါတယ်ဘီယုတ်ဒုက္ခနိုင်လာတဲ့ဒီရွေးကောက်ပွဲရဲ့ရလက်ကိုလက်မခံနိုင်ကြောင်းနဲ့ဗဲမလိုက်တဲ့အစိုးရတရက်ကနေရွေးကောက်ပွဲအသစ်တရက်ထပ်ပြီးကျင်းပဖို့ GOF အတိုက်ခံညွန့်ပေါင်းအဖွဲ့ကတောင်းဆိုနေပါတယ်ဒါပေမဲ့ရွေးကောက်ပွဲအာဏာပိုင်တွေကတော့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲတမာမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုလက်မခံပေသူတို့ထုတ်ပြန်တဲ့ရလက်ဟာအတိဖြစ်တယ်လို့ပြောဆိုနေပါတယ်ရှင်
အိန္ဒိယနိုင်ငံမှာဘာသာရေးအရထွတ်မြတ်ထားတဲ့နေရာတွေကိုအရွယ်ရောက်သူအမျိုးသမီးတွေဝင်ရောက်ခွင့်ကန့်သက်ထားတဲ့ရာစုနှစ်နဲ့ချီရဲ့တားမြစ်ချက်ကိုဆန့်ကျင်ပြီးအမျိုးသမီးနှစ်ဦးဟိန္ဒူဘုရားကျောင်းတစ်ခုထဲဝင်ရောက်ခဲ့ကြပြီးတဲ့နောက်နိုင်ငံတောင်ပိုင်းက ကီယာလာပြည်နယ်မှာဒီနေ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်ဒေသခံရဲတပ်ဖွဲ့ဝင်တွေခြံပြီးအသက်40ကျော်ရွယ်အမျိုးသမီးနှုန်းတောင်မော်ဖျားကျောင်းဆပ်ပရီမာလာကိုအယုံမတက်ခင်အချိန်မှာဝင်ရောက်ခဲ့ကြပြီးနိုင်ပိုင်းအကြံမှာပဲပြည်နယ်မြို့တော်သီရူဗန္နာတာပူရာမှာဒေသဒေါသထွက်နေတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကနှိမ်နင်းရမှာတော့မြေယူဘုံတွေမိသက်ပိုက်တွေကိုတုံးခဲ့ကြပါတယ်ကီယာလာပြည်နယ်ကတခြားမြို့တွေမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်အသက်70ကနေ50ကြာအမျိုးသမီးတွေကိုတော့ဖျားချောင်းကိုညှဉ်းနှွမ်းစေတယ်ဆိုပြီးဝင်ရောက်ခွင့်တားမြစ်ထားတာပါဟိန္ဒူဘာသာအစဉ်လာရကလေးမွေးဖွားနိုင်တဲ့အရွယ်အမျိုးသမီးတွေကစင်ကြယ်မှုမရှိဘူးလို့ယုံကြည်ထားကြပြီးဘာသာရေးခန်းသားတွေမှာပါဝင်ဝင်လည်းမပေးပါဘူးဆာဗရီမာလာဖျားချောင်းကိုအရင်တုန်းကဝင်းမို့ကြိုးစားခဲ့ကြဘူးတဲ့အမျိုးသမီးတွေကိုတော့ဟိန္ဒူဘာသာဝင်တွေကတားဆီးခဲ့ကြတာပါဒါပေမဲ့လည်းဒီတားမြစ်ချက်ဟာဥပဒေနဲ့မညီတဲ့အကြောင်းအိန္ဒိယတရားရုံးချုပ်ကဆုံးဖြတ်ခဲ့ပြီးနောက်ပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာပဲဟိန္ဒူဘာသာကိုယ်ဝယ်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားသူတို့တန်ယူအတိအကျုံးတွေလည်းဖြစ်ပွားခဲ့မှုပါတယ်ပြည်နယ်ဝန်ကြီးချုပ်ပင်နာရီဗီချာယန်ကတော့ဖျားချောင်းကိုဝင်ရောက်လို့သူဘသူ့ကိုမဆိုရဲတပ်ဖွဲ့ကအကာအကွယ်ပေးသွားမှာဖြစ်တဲ့အကြောင်းဒီနေ့ပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ပေါ်ကန့်ကွက်လျှောက်လဲချက်ကိုတော့ဒီလနောက်ပိုင်းမှာကြားနာဖို့လည်းစီစဉ်ထားကြပါတယ
်ထိုင်းနိုင်ငံမှာရာစုနှစ်တွေနဲ့ချီအုပ်ချုပ်တဲ့ထီးနန်းစံဘုရင်စနစ်အရာထိုင်းဘုရင်မဟာဝိဇ္ဇာလုံကောင်းဟာမေလ၄ရက်နေ့ကနေ၆ရက်နေ့အထိတရားဝင်ဗိသိက်ခံယူမှဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်ရှင
်ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်စိုးဝင်းတို့ကပြောပြပေးခဲ့တာပါVOA ကအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုရင်ဆုံးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်။writer သတင်းတော့တွေကိုတရားစွဲဆိုထောင်ချလိုက်တဲ့အမှုနဲ့ဆက်ဆက်ပြီးရဲစည်းကမ်းဖောက်ဖျက်တဲ့ဆိုပြီးထောင်တစ်နှစ်ကြာနေတဲ့ဒုရဲမှူးဟောင်းမိုးရနိုင်ဟာသူမျှော်လင့်ထားတဲ့အတိုင်းဒီကနေ့အကျဉ်းထောင်ကနေပြန်လွတ်မလာတဲ့အပေါ်ထောင်အာဏာပိုင်တွေဘက်ကသူလွတ်မဲ့ရက်ကိုမှားယွင်းတွက်ချက်မိတာကြောင့်လို့ပြောတဲ့အကြောင်းမိသားစုဝင်တွေကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
နိုင်ငံတော်လွတ်ဝက်ချက်အုပ်ဒီနဲ့ထောင်နဲ့ခုနှစ်ချမှတ်ခံထားတဲ့ writer သတင်းတော်နှစ်ယောက်မှုမှာတရားလိုပြသက်သေဖြစ်ထွက်ဆိုခဲ့တဲ့ဒွေမိုးမိုးရနိုင်ဟာရဲစည်းကမ်းဖောက်ပြတယ်ဆိုပြီးထောင်နဲ့တနှစ်ချမှတ်ခံထားရကနေဒီကနေ့မှလွတ်မြောက်မယ်လို့သူကိုယ်တိုင်ပြောထားတာကြောင့်မိသားစုဝင်တွေကအင်းစိန်ထောင်ရှိမှာတွားရောက်ဆောင်ဆိုင်ခဲ့ကြပါတယ်ပြီးခဲ့တဲ့တစ်ပတ်ကမိသားစုဝင်တွေထောင်ဝန်သာတွားရောက်တွေ့ဆုံခြင်းမှာဒွေမိုးမိုးရနိုင်ကသူနှစ်ရက်နှစ်လွတ်မယ်လို့ထောင်အာဏာပိုင်တွေကပြောထားတဲ့အကြောင်းဇနီးဖြစ်သူကိုပြောဆိုလိုက်တဲ့အတွက်မိသားစုဝင်တွေကသွားဆောင်ကြတာပါဒါပေမဲ့လည်းလွတ်မယ့်ရက်ကိုမှားယွင်းတွက်ချက်မိရာကြောင့်ဒီကနေ့မလွတ်သေးဘူးလို့ထောင်အာဏာပိုင်တွေကမိသားစုဝင်တွေကိုအတိပေးတဲ့အကြောင်းဒူရဲမူအောင်မိုးရံနိုင်ရဲ့ညီဖြစ်သူကိုရဲဝင့်နိုင်က VOA ကိုပြောပါတယ
်နှစ်ရက်နှစ်မှသူလွတ်မယ်ဆိုတာပြောတယ်ဗျဘယ်အခုဘယ်အခုနှစ်ရက်နှစ်ကဘယ်လိုကြည့်တာတော့လို့ကျွန်တော်ကမေးတော့သူမိသားစုကိုအကြောင်းအပြင်းမိသားစုကိုသူလွတ်မရလာပြူဘာညာအကြောင်းကြားကြလို့သူရဲ့လွတ်မရလေးကိုအတိအကျပြောပြပါဆိုတော့ထောင်ပိုင်းကြီးကိုယ်တိုင်ပြောရပေါ့။နှစ်ရက်နေမှာလွတ်မယ်ဒီမိုးရနိုင်ဆိုတော့အဲ့ဒါကျွန်တော်တို့ပြောတာအဲ့ဒါကျွန်တော်ကဒီနှစ်ရက်နေမှာသွားကြည့်တာပေါ့နော်။မနေ့ကတော့ကျွန်တော်တို့ရောက်တော့ဟိုကအတွင်းကတခါလေကျွန်တော်တို့စောင့်လာပါ။ကျွန်တော်တို့သုံးမိလေးနဲ့ခေါ်သွားပြီးတော့ထောင်ပိုင်းကြီးရုံးကမှခေါ်ပြီးတော့ဧကခံလာကြ။ဧကခံရင်ကနားနေကြတော့အဥရိယာရှိအရှင်ရှိတဲ့ထောင်မှုတယောက်နဲ့ကျွန်တော်ကိုရောက်လာတယ်။တော်လာတယ်အဲ့လိုပဲသူတို့တွက်ချက်မှားတဲ့အတွက်ဒီလိုရက်လွဲသွားတာပေါ့နော်အဲဒါကြောင့်သူတို့ကတောင်းမှန်တယ်ဆိုတော့အကြောင်းနောက်အဲ့ကျွန်တော်ဒူစီအစင်ရှိရဲ့အဲ့ထောင်မှုတယောက်လည်းရှိတယ်သူကထောင်မှုကိုထောင်ပိုင်းကိုသူတရင်ပို့လာပေါ့နော်သူဒီကုမွေးနိုင်ဒီဇန်နဝါရီနေ့ရက်နေ့လွတ်မယ်ဆိုတာသူတို့တွက်ချက်တာမှားလို့ပါဆိုတဲ့အကြောင်းကျွန်တော်တို့ကလည်းတော်မှန်တယ်ဒါဆင်ကောင်းဘူးပေါ့နော
်တကယ်လို့မဲ့ရက်ကဖေဖော်ဝါရီလထဲမှာဖြစ်မယ်လို့လေထောင်ဟာနိုင်ပြန်နေကပြောပြီးမဲ့ရက်တိကြကိုတော့မပြောပါဘူးဒွေရဲမူအမိုးရနိုင်ဟာပြီးခဲ့တဲ့နှစ်ဧပြီလထဲမှာထောင်နဲ့တစ်နှစ်ချမှတ်ခံရတာဖြစ်ပြီးချုပ်ရက်နဲ့လျှော့ရက်ခံစားခွင့်မရရှိခဲ့ဘူးလို့လည်းပြောပါတယ်အခုလိုမိုင်းရင်တွက်ချက်တဲ့ပေါ်ဒွေရဲမူအမိုးရနိုင်နေနဲ့စိတ်မကောင်းဖြစ်နေတယ်လို့လေကိုရဲဝင်နိုင်ကပြောပါတယ
်သူလည်းလွတ်မယ်လို့တရားဝင်ထောင်ရဲ့အကြီးဆုံးအရာရှိကထောင်ပိုင်းကိုယ်တိုင်ပြောတဲ့ကိစ္စအခုမှကြောင်လဲသွားတယ်မှားရင်သွားတယ်ဆိုရဲအချက်ကြတော့လေဟိုနည်းမှားရမှုသူလည်းနည်းနည်းစိတ်ထဲမှာတော့နည်းနည်းတော့ခံစားရတာပေါ့အဲ့တဘောလေးတော့ရှိရပါဘူ
းဒူရဲမိုးမိုးရင်နဲ့ဟာ ခွင့်ပြုချက်မရှိဘဲရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတွဲဆုံမေးမြန်းဝင်ပြုတယ်ဆိုပြီးပုံမှန်16ခ22နဲ့ပြီးခဲ့တဲ့နှစ်ဧပြီလထဲမှာထောင်နဲ့တစ်နှစ်ချမှတ်ခံထားရတာပါသူကိုဒီဇင်ဘာ22ရက်နေ့မှာပန်မြန်မာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထူးချွန်စွာကာကွယ်ကျင့်သုံးသူစုပယ်ခဲ့ပြီးဟန်တာဝရီဥဝင်းတင်ဖောင်ဒေးရှင်းကလည်းနိုင်ငံရေးကျင်းသားဖြစ်သတ်မှတ်ထားပါတယ်ရိုက်တာသတင်းတော့ဒီကိုရဲမှုချုပ်တင်ကိုကထောင်ချောက်ဆင်ဖမ်းဆီးခဲ့တာလို့တရားခွင်မှာထွက်ဆိုပြီးတဲ့နောက်သူထောင်နှံချမှတ်ခံရတာဖြစ်ပြီးထိမ့်သိမ်းထားတဲ့3လကျော်တွင်မိသားစုနယ်လည်းတွေ့ဆုံခွင့်မရခဲ့ပါဘူးအခုလိုထွက်ဆိုခဲ့တဲ့အတွက်တရားလူတွေဘက်ကဒွေးမိုးအောင်မိုးရံနိုင်ကိုမယုံကြည်တတ်တဲ့သက်တည်ဖြစ်သတ်မှတ်ပြီးဖို့ရှောက်ထားခဲ့ပေမဲ့တရားရုံးကပယ်ချခဲ့ပါတယ်နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေနဲ့ထောင်နှံ9နှစ်စီချမှတ်ခံထားတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကတော့ခရိုင်တရားရုံးကချမှတ်ထားတဲ့အမိန့်ကိုတိုင်းတရားရုံးမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာ24ရက်နေ့မှာအယူခံဝင်ထားပြီးအဲ့ဒီအယူခံမှုကိုဒီလာအတွက်မိန့်ချမှတ်ပွဲရှိရလို့သူတို့ရဲ့ရှေ့နေဖြစ်သူကပြောထားပါတယ်ခင်ဗျာ
ကိုထဲအောင်ခန့်သတင်းပေးပို့ထားရပါရှင်အခုဆက်ပြီးတော့မန္တလေးရတနာဘုံတက္ကသိုလ်မှာဆန္ဒပြကျောင်းသား၄ဦးအဖမ်းခံရတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်မန္တလေးရတနာဘုံတက္ကသိုလ်ကဖမ်းဆီးခံထားရတဲ့ကျောင်းသား၃ဦးကိုပြန်လွှတ်ပေးဖို့နဲ့အဲ့ဒီကျောင်းသားတွေဆန္ဒပြတောင်းဆိုခဲ့တဲ့အချက်တွေကိုပဲထပ်ပြီးဆန္ဒပြတောင်းဆိုကြတဲ့ကျောင်းသား၄ဦးကိုဒီကနေ့ထပ်ပြီးအဖမ်းခံရပါတယ်အခုလိုဖမ်းဆီးခံထားရသူတွေရှိနေပေမဲ့လည်းသူတို့တောင်းဆိုထားတာတွေမရမချင်းဆက်ပြီးဆန္ဒပြသွားမယ်လို့ရတနာဘုံကျောင်းသားများတမကဘကတာကပြောပါတယ်ဒီအကြောင်းကိုရန်ကုန်မြို့ကနေ VOA သတင်းတောက်ကိုကောင်းဆယ်ဟင်းကသတင်းပေးပို့ထားပါရဲ့ရှင
်ကျောင်းလုံးကျုံရဲ့အတွက်တာဝန်ယူမှုမရှိဘူးဆိုပြီးမန္တလေးတိုင်းဝန်ကြီးချုပ်ဝန်ကြီးတွေနဲ့ပါမခချုပ်တို့ရဲ့တပ်ပုံတွေကိုအခေါင်းပုံစံလုံးမီးရှို့တရုပ်ဖော်ပြီးတောင်းဆိုလှုပ်ရှားခဲ့လို့ဖန်းစီထိမ့်သိမ်းခံထားရတဲ့ရန်နာဘုံတက္ကသိုလ်ကျောင်းသားများတမကဘကတာအဖွဲ့ဝင်ကျောင်းသား၃ဦးကိုပြန်လွတ်ပေးရေးလုံးကျုံရေးတွင်းမြင့်ပေးရေးတက်စင်ကန်းတွေကိုပြုပြင်ပေးရေးနဲ့တန်ရှင်းအဝန်တန်းတွေကိုတွင်းမြင့်ပေးရေးတို့အတွက်ဗုဒ္ဓဦးနှင့်မနကဆန္ဒပြတဲ့ကျောင်းသား၄ဦးဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့ဒီတက်မကရဲ့အထွေထွေအတွင်းရေးမှူးမအိမွန်ခင်ကအခုလို့ပြောပါရစေ
။ဒီနေ့၄ယောက်ဖမ်းသွားအရှင်ဟုတ်အခုသူတို့အနေနဲ့ဒီကျောင်းအရင်ကျမတို့တောင်းခဲ့တဲ့ကျောင်းနှင်းလုံးချုံရေးစားထားပြီးတန့်ရှင်းရင်ဝန်ထမ်းတွေချထားပြီးနဲ့အဲတန့်ရှင်းခံများပြန်လည်ပြုပြင်ပေးရေးအဲ့ဒီအချက်တွေကိုပဲအဓိကထားပြီးကျောင်းဆိုသွားတာချက်ဟုတ်အဖမ်းခံရတဲ့ကျောင်းသား၃ဦးအတွက်ပေါ့နော်ဒီနေ့အဲဒီဟာကိုပါဝင်ဆန္ဒထုတ်ဖော်မှုလုပ်တာချက်ကျမတို့ဒီရနာဘုံဘကသားအနေနဲ့ကတော့တောင်းဆိုမှုမရမချင်းတော့ထက်ပြီးရောပုံစံမျိုးမျိုးနဲ့ထက်ပြီးကျောင်းဆိုသွားမှာပါချက
်ဖမ်းဆီးခံရတဲ့ကျောင်းသား၄ဦးဟာဆိုရင်ဖမ်းဝမ်းထုတ်ခံထားရသူတွေဖြစ်ပြီးလက်ရှိအချိန်ထိဘယ်နေရာမှာထိန်းသိမ်းထားလဲဆိုတာမသိရသေးဘူးလို့မအီမုခင်ကပြောပါတယ်ဒီဇင်ဘာလ28ရက်နေ့ကဖန်စီထိမ့်သိမ်းခံခဲ့ရတဲ့ကျောင်းသား၃ရက်ကိုတော့ကျောင်းဝင်းအတွင်းကတမကရုံကမ်းမှာအရဲဝတ်တွေနဲ့လာရောက်ဖန်စီသွားတယ်လို့ပြောနေတဲ့အပေါ်ရန်နာဘုံတက္ကသိုလ်ပမောခကျုပ်ဒေါက်တာမောင်စိန်ကတုံ့ပြန်ပြောဆိုသလိုသူတို့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့လည်း VOA ကိုအခုလိုပြောပါဗျာ။အဲ
့တော့ကျွန်တော်တို့ကျောင်းထဲမှာလှုပ်ပြီးနေတာတန်ရှင်းဖွဲ့ရှိတယ်။ကျောင်းသူကျောင်းသားတွေလည်းအမိုက်ကောက်တယ်ဘူတူးနေတိုင်းပါကြပါဘောနော်။နောက်ဒီကျောင်းရဲ့ဟွာတွေမှာကိုစုပေါင်းပြီးတော့လှုပ်တာတွေရှိတယ်အဲ့ဒါမျိုးတွေမှာသူတို့ပါစီကျင်တာပေါ့နော်သူတို့ကဒီ3-4ယောက်လုံးလေး5ယောက်ကတက်တက်လေးခွဲထွင်ပြီးတော့ဒီကျွန်တော်တို့လုတ်ပြီးလို့မရတဲ့ဟာတွေသူတို့တောင်းဆိုနေတာပေါ့နော်ဒါတွေကကျွန်တော်တို့လုတ်ပြီးလို့မရဘူးအကြောင်းထဲမှာလုတ်ပြီးလို့ရတယ်ကျွန်တော်အကုန်လုတ်ပြီးအဲ့ဒါမျိုးပေါ့နော်ကျွန်တော်တို့အကြောင်းထဲမှာလည်းမဖမ်းဘူးတော့ဟွာလည်းမလုတ်ဘူးကျွန်တော်တို့နော်သူတို့အပြင်မှာလုတ်တာနော်အပြင်မှာလုတ်တယ်အကြောင်းထဲမှာမစုတ်မလုတ်ဘူးသူတို့နော်ကျောင်းထဲမှာကြာတော့ကျောင်းစီကျောင်းသားတွေဆရာဆရာမတွေဝန်ထမ်းတွေကသူတို့ထိန်းနေပေါ့နော်အဲကြောင့်ကျောင်းထဲမှာဝင်ဖမ်းတာလည်းမရှိဘူးသူတို့ရုံးကားကိုတိန်းတာလည်းမရှိဘူးဒါအမှန်တရားတွေပဲအခုချိန်ထိသူတို့တော့လည်းသူတို့ရုံးကားကိုခတ်ထားတယ်ဟုတ်ပြီလား
ရန်နာဘုံတက္ကသိုလ်ကျောင်းသားများတမကဘကတာအဖွဲ့ဝင်တွေအခုလိုဆန္ဒပြတောင်းဆိုကြတဲ့အပေါ်အဲ့ဒီတက္ကသိုလ်ကပဲတခြားကျောင်းသားတမကတွေနဲ့သဘောထားကွဲလဲတာတွေလည်းရှိထားပါတယ်28ရက်နေ့ကဖန်စီထိန်သိမ်းခံထားရတဲ့ကျောင်းသား၃ဦးကိုတော့လာမယ့်ဇန်နဝါရီလ၁၇ရက်နေ့မှာပထမအကြိမ်ရုံးထုတ်ဆစ်ဆေးသွားမယ်လို့တမကအထွေထွေတွင်ရေးမှူးမတ်အိမခင်ကပြောပါတယ်ခင်ဗျာ
ကိုကောင်းဆက်ဟင်းသတင်းပေးပို့ထားတာပါအခုဆက်ပြီးတော့သင်ကန်းညီနောင်နေကြားဆောက်တပ်ဝင်အတွင်းမှာတပ်ဖွဲ့ချင်းချင်းပစ်ခတ်မှုကြောင့်တေဆုံဒဏ်ရာရရဒဏ်ရာရတာတွေရှိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ကရင်ပြည်နယ်အတွင်းမှာခြေဆိုင်လှုပ်ရှားနေတဲ့တင်ငန်းညီနောင်နေကြားဆောင်တပ် BGF ဝင်အတွင်းမှာတပ်ဖွဲ့ဝင်အချင်းချင်းပစ်ခတ်မှုကြောင့်လူ၄ဦးတေဆုံးခဲ့ပြီးအရသားတဦးဒဏ်ရာရခဲ့တယ်လို့ပစ်ခတ်သူကိုတော့ဇန်နဝါရီ၂ရက်နေ့မှာအသေးပစ်ခတ်ဖမ်းဆီးခဲ့တယ်လို့ဆိုပါရယ်။မအေးမာကသတင်းပေးပို့ထားပါရယ်ရှင်
။ကရင်ပြည်နယ်မြဝတီမြို့ တင်ငန်းညီနောင်မှာအခြေစိုက်ထားတဲ့မြန်မာအစိုးရရဲ့လက်အောက်ခံတပ်ဖြစ်တဲ့နေကြားသောတပ်901ဝင်းအတွင်းမှာဇန်နဝါရီလ3ရက်နေ့ညကပြစ်ခတ်မှုဖြစ်ပွားခဲ့တာပါပြစ်ခတ်မှုအတွင်းလူ၄ဦးသေဆုံးခဲ့ကြောင်းမြဝတီမြို့ရဲစခန်းကတော့အတည်ပြုပြောကြားခဲ့ပါတယ်
အဲ၄ရုပ်တော့၄ရုပ်လို့တော့ပြောတာကြားရပြအဲ့ဒါကျွန်တော်တင်ငန်းညီနောင်စခန်းပြင်ပြကျွန်တော်တို့မြောက်ဒီစခန်
းပြစ်ခတ်မှုကြောင့်နေကြသောတပ်ဖွဲ့ဝင်၄ဦးသေဆုံးကအရသားတဦးဒဏ်ရာရရှိခဲ့တာပါပြစ်ခတ်တာကတော့နေကြသောတပ်ဖွဲ့ဝင်အချင်းချင်းပြစ်ခတ်တာဖြစ်ပြီးပြစ်ခတ်ပြီးထွက်ပြေးသွားတဲ့တပ်ဖွဲ့ဝင်ကိုနေကြသောတပ်ကလိုက်လံဖမ်းဆီးခဲ့ရမှာဇန်နဝါရီလ2ရက်နေ့မှာတော့အသေးပြစ်ခတ်ဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်ပြစ်ခတ်ထွက်ပြေးသွားသူဟာအမော်ကနေစိုက်ကယ်မောင်းလာတဲ့အရသားတဦးကိုလည်းထပ်မံပြစ်ခတ်ပြီးစိုက်ကယ်လူယူကထွက်ပြေးသွားခဲ့တယ်လို့လည်းဆိုပါတယ်အရက်သားကတော့ဒံယာပြင်းထန်တဲ့အတွက်ဖအံစေးရုံကိုပို့ပြီးကုသနေရတယ်လို့ဆိုပါရယ်မြမအစိုးရနဲ့1994ခုနှစ်တုန်းကအပြစ်ခတ်ရစေးရေးလုပ်ခဲ့တဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKBA ဟာ2010ခုနှစ်ထဲမှာနေကြောင်းဆောင်တက်အသွင်ပြောင်းလဲရေးကိစ္စမှာသဘောထားကွဲလွဲမှုတွေဖြစ်ပွားခဲ့ပါတယ်အဲ့ဒီထဲကဗိုလ်မှူးကြီးစောချစ်သူဦးဆောင်တဲ့ DKBA အုပ်စုကတော့နေကြောင်းဆောင်တက်အသွင်ပြောင်းခဲ့ပြီးဗိုလ်မှူးနှကမ်းမွေးဦးဆောင်တဲ့အုပ်စုကတော့ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA နာမည်ပြောင်းခဲ့ပြီးမြန်မာအစိုးရနဲ့တနှစ်နီးပါးကြာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။အခုပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေကြားဆောက်တက်ရင်ကတော့တက်ရင်73ရင်းနဲ့ဖွဲ့စည်းခဲ့ပါတယ်။အခုပြစ်ခတ်မှုကတော့မြန်မာတက်မတော်ရဲ့လက်အောက်ခံကရင်ပြည်နယ်ကနေကြားဆောက်တက်ရင်ကတက်ဖွဲ့ဝင်အချင်းချင်းပြစ်ခတ်မှုဖြစ်ပြီးဘာကြောင့်ပြစ်ခတ်တယ်လဲဆိုတာကိုတော့နေကြားဆောက်တက်ဖက်ကိုမေးမြန်းခဲ့ပေမဲ့ပြောရေးဆိုခွင့်ရှိသူကအခြေအနေမသိရှိရသေးဘူးလို့ပဲပြောဆိုခဲ့ပါတယ်ရှင်။
VOA ထိုင်းခြေစိုက်သတင်းတောက်မှအေးမှသတင်းပေးပို့ထားတာပါအခုသောတာရှင်တို့နားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့စနေညဓာတ်ရိုက်လေလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်သောတာရှင်များရှင်စစ်ထောင်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်တုန်းကအခမ်းအနားတစ်ခုမှာအယုအသေးပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြားရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြန်လည်တည်မြဲရေးယုံကြည်မှုတိစောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အမျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစာရာတွေကိုဘယ်လိုပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ romis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
VOA ဒေးလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်အချိန်မီဆက်သွယ်ကြပါအောင်လို့ထပ်မံနှိုးဆော်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဂျပန်နိုင်ငံကနိုင်ငံတကာဝေလငါဖမ်းဆီးမှုကော်မရှင် IWC ကနေနှုတ်ထွက်ပြီးစီးပွားဖြစ်ဝေလငါဖမ်းဆီးမှုတွေကိုလာမယ့်ဇူလိုင်လမှာပြန်လည်စတင်သွားမှာဖြစ်ပါတယ်။ဂျပန်နိုင်ငံကအခုလိုကြေညာလိုက်တဲ့အပေါ်မှာတရိတ်ဆန်အခွင့်အရေးကာကွယ်စောင့်ရှောက်ရေးအဖွဲ့ကကန့်ကွက်ခဲ့ပြီးဂျပန်ဆိုရဟာနိုင်ငံတကာဥပဒေကိုချိုးဖောက်နေတယ်လို့ပြောလိုက်ပါတယ်။ဂျပန်နိုင်ငံကတော့သူတို့ရဲ့ရေပိုင်နှင်းနဲ့အထူးစီးပွားရေးဇုံအတွင်းမှာပဲဖမ်းဆီးသွားမှာဖြစ်တယ်လို့ပြောပါတယ်။ VOA သတင်းတောက် Arash Arbasadi သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံကဝေလငါဖမ်းဆီးမှုကော်မရှင် IWC ကစီးပွားဖြစ်ဝေလငါဖမ်းဆီးတာတွေကို1986ခုနှစ်မှာတားမြစ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဂျပန်နိုင်ငံကတော့ဒီကော်မရှင်ကနေနှုတ်ထွက်တယ်ဆိုပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာ26ရက်ဗုဒ္ဓနေ့ကကြေညာခဲ့ပါတယ်။ယိုရှိဟိရာဆူဂါဟာဂျပန်အစိုးရအဖွဲ့ဝန်ကြီးဖြစ်ပါတယ်
။ဟုတ်ငယ်စိတ်တဲ့
We decided to resume commercial whaling from July 2019
and ကျွန်တော်အနေနဲ့ဝေလငါဖမ်းဆီးမှုကိုတင်းကျပ်ထားတဲ့နိုင်ငံတကာသဘောတူစာချုပ်ကနေနှုတ်ထွက်ပြီးတော့လာမယ့်2019 July လကစပြီးတော့စီးပွားဖြစ်ဝေလငါဖမ်းဆီးမှုတွေကိုပြန်လုပ်သွားဖို့ဆုံးဖြတ်လိုက်ပါတယ်
။အခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာ Human Society International HSI ကလည်းချက်ချင်းပဲဝေမှန်လိုက်ပြီးတော့ဂျပန်နိုင်ငံအနေနဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့ဒီအဖွဲ့ကနီကိုလာဘန်ညန်ကပြောပါတယ
်။ The International Whaling Commission agreed a global ban on all commercial whaling
on the high seas and in countries coastal waters.
ငံငါကဝေလာငါဖမ်းဆီးမှုကော်မရှင် IWC ကနိုင်ငံကရေပိုင်နက်နဲ့နိုင်ငံတွေရဲ့ပင်လယ်ကမ်းရိုးတန်းတွေမှာစီးပွားဖြင့်ဝေလာငါဖမ်းဆီးတာအလုံးကိုတကဘာလုံးအတိုင်းအတာနဲ့တားမြစ်ဖို့သဘောတူထားပါတယ်သူတို့ကခိုးပြီးတော့ဝေလာငါဖမ်းဆီးတာတွေလုတ်သွားမှာဖြစ်ပြီးတော့ဒါကိုနိုင်ငံကအတိုင်းဝိုင်းကနေပြစ်တင်ရှုံချသင့်ပါတယ
်ပြီးခဲ့စက်တင်ဘာလက IWC မှာစီးပွားဖြင့်ဝေလာငါဖမ်းလုပ်ငန်းတွေကိုပြန်လည်လှုပ်ဆောင်သွားဖို့ဂျပန်နိုင်ငံဘက်ကစီယုံပြောဆိုခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။ဒါနဲ့ပတ်သက်ပြီးဂျပန်အစိုးရအဖွဲ့ဝန်ကြီးယိုရှိဟီရဆူဂါကအခုလိုပြောပါတယ်
။ခရီးသွားချင်းရဲ့နှုံးကနော်မီ
Countries that focus exclusively on protection
ပဲအရင်ဆိုင်နေကြတဲ့နိုင်ငံတွေဟာနှစ်ဖက်ဘုံသဘောတူညီချက်တရားရနိုင်ဖို့အတွက်လက်တွေ့ကြတဲ့ခြေလှမ်းတွေကိုလှုပ်ဆောင်ဖို့သဘောမတူကြပါဘူး။ဒါကြောင့်မို့သဘောထားအမြင်မတူတဲ့နိုင်ငံတွေအတူရှင်တွဲရည်တည်နိုင်မဲ့နည်းလမ်းကိုရှာဖွေဖို့ကမဖြစ်နိုင်ဘူးဆိုတာရှင်းပါလေ။ဒါကြောင့်မို့အခုလိုမျိုးဆုံးဖြတ်ရတာပါ။
ဂျပန်နိုင်ငံ1980ပြည်လုံးနှစ်တွေကစပြီးသိပ္ပံသုတေသနလုပ်ငန်းတွေမှာအသုံးပြုဖို့အတွက်ဝေလာငါဖမ်းဆီးခွင့်ကိုအကန့်အသတ်နဲ့ရခဲ့တာပါဒါပေမဲ့ဂျပန်နိုင်ငံကနိုင်ငံတကာဝေလာငါဖမ်းဆီးမှုကော်မရှင်မှသဘောတူထားတာအစားသူတို့ဘာသာသူတို့စီးပွားဖြစ်ဝေလာငါဖမ်းတာတွေပြန်စတင်မယ်လို့ကြေညာလိုက်တဲ့အတွက်ဂျပန်နိုင်ငံကိုတရားမဝင်ဝေလာငါဖမ်းဆီးတာတွေဆက်လက်လှုပ်ဆောင်နေတဲ့နိုင်ငံတွေစည်းနဲ့မှာထဲသွင်းလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်အခုဆက်ပြီးတော့နှစ်ပေါင်းများစွာအသုံးပြုလာခဲ့တဲ့ဘက်ထရီတွေကိုကြာရှည်ခံအောင်စူးစမ်းလုပ်ဆောင်နေကြတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ဘက်ထရီတွေကိုနှစ်ပေါင်းများစွာသုံးလာခဲ့တဲ့အတွက်ခေတ်ဟောင်းနည်းပညာဖြစ်သွားပြီလို့တော့ပြောလို့မရပါဘူး။အနာဂတ်ဘက်ထရီတွေပိုပြီးကြာရှည်ခံအောင်စွမ်းအင်ပိုထိန်းသိမ်းနိုင်အောင် American အမျိုးသားသိပ္ပံ Foundation နဲ့ California သိပ္ပံပညာရှင်တွေစူးစမ်းနေကြပါတယ်။ Kevin Enoch ပေးပို့ထားတဲ့သတင်းလွှာကိုကိုငင်းညန်းကပြောပြပေးပါမယ်ရှင်။
လက်ရှိလူသားတွေသုံးနေတဲ့ပစ္စည်းတော်တော်များများကိုလီသီယံအိုင်ယွန်ဘက်ထရီတွေနဲ့အဓိကစွမ်းအင်ပေးတာပါ။သူတို့ရဲ့အသုံးဝင်မှုကိုတရေသေးမှတ်ယူထားပြီးတော့ဘက်ထရီကုန်တာမြန်ရင်တော့ညှိတက်ကြပါတယ
်။ At the society level
လူအတိုင်းဝိုင်းထဲမှာအလုံးထင်ထားတာကဒီဘက်ထရီကိစ္စပြီးပြီပေါ့ဘာမှထပ်တီထွင်ဖို့မလိုကြဘူးလို့ထင်ကြပါတယ်
။ American အမျိုးသားသိပ္ပံ Foundation ရဲ့ထောက်ပံ့မှုနဲ့ California တက္ကသိုလ် San Diego ကဓာတ်ဝိထုဆိုင်ရာသိပ္ပံပညာရှင် Charlemagne နဲ့သူ့အဖွဲ့ဟာလီသီယံအစားဆိုဒီယံနဲ့ပြုတ်လုထားတဲ့ဘက်ထရီတစ်မျိုးကိုတီထွင်နေပါတယ်။အဲ့ဒီဘက်ထရီဟာပြုတ်လုဆဲပဲလို့သူကပြောပါတယ
် Energy density of the
ဒီကနေ့သုံးနေတဲ့ဘက်ထရီစွမ်းအားထက်ကိုနှစ်ဆသုံးဆလောက်ပိုခန့်တဲ့ဘက်ထရီမျိုးပါ
။အခုလောလောဆယ်တော့လီသီယံဘက်ထရီတွေကိုစမ်းသပ်နေပြီးနောက်နှစ်အနည်းငယ်ကြာမှာဆိုဒီယံဘက်ထရီတွေကိုစမ်းသပ်ဖို့စီစဉ်နေပါတယ်
။ We want to use sodium
လီသီယံအစားဆိုဒီယံကိုသုံးတာကမတူညီတဲ့ဂုဏ်သတ္တိတွေရှိလို့ဖြစ်ပြီးဆိုဒီယံ dressing ကိုပေါ်ပေါ်များများရနိုင်ပါတယ်။
ပေါ်ပေါ်များများရလို့ရှိရင်ဈေးပေါ်မှာပါလီသီယံကတော့ဈေးကြီးပါတယ်ဆိုဒီယံဘက်ထရီတွေကိုအနာဂတ်မှာဈေးတက်တက်တာတာနဲ့အလွယ်တကူဝယ်လို့ရအောင်ဖန်တီးနိုင်မှာပ
ါ Right now it's just in the lab and we're working
အခုတော့စမ်းသပ်ခန်းထဲမှာပဲရှိပါသေးတယ်စွမ်းအင်များများဘယ်လိုထိန်းနိုင်အောင်လုပ်မလဲဆိုတာနဲ့ကြာရှည်ခံမဲ့နည်းလမ်းတွေကိုရှာဖွေနေပြီးဖုန်းတွေကားတွေနေအောင်ကြီးနဲ့လေစွမ်းအင်ထုတ်တဲ့နေရာတွေမှာသုံးနိုင်မှာပါ
စွမ်းအင်တိုးလောင်တာကိုဈေးတက်တာအောင်လုပ်ဖို့ကအိမ်မက်ပါဒီကနေ့အချိန်မှာလျှက်စစ်ထုတ်တာကိုဘက်ထရီနဲ့လုပ်ရင်ကုန်ကျစရိတ်မတက်တာပါဘူး။1ကီလိုဝက်ထုတ်ဖို့ဒေါ်လာရာပေါင်းများစွာကုန်ကျတာပါ။ဒါပေမဲ့ဆိုဒီယံဘက်ထရီတွေကဈေးအများကြီးတက်တာအောင်လုပ်ပေးနိုင်မှာပါ။
then you know it will make
အဲ့ဒီလိုဖြစ်လာရင်အင်ဂျင်စီမှာဘက်ထရီစွမ်းအင်သုံးနိုင်ဖို့တိုးလောင်ထားမယ်ဆိုရင်စီးပွားရေးအရာတွက်ချေကိုက်မှာပါ။နေအောင်ကြီးစွမ်းအင်သုံးဆိုလာပြားတွေကိုခေါင်းမိုးပေါ်မှာထားပြီးတော့နေကင်းဘက်မှာဘက်ထရီအားဖြည့်ပြီးညဘက်မှာသုံးဖို့ပါ
။အခုလိုနည်းပညာအပြောင်းအလဲဟာသူဒေသနာစမ်းသပ်ချက်တွေတိုးတက်မှုတွေနဲ့ဆိုရင်လက်တကမ်းပဲလိုပါတော့တယ်ခင်ဗျာ
ကိုငင်းညံပြောပြပေးခဲ့တာပါရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ရွက်မှာထုတ်လွှင့်ပေးမယ့်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့တပတ်အတွင်းအားကစားသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်ဇန်နဝါရီလ2ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍနဲ့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်တို့အပြင်တပတ်တွင်အားကစားစီစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
ရလပိုင်းရရအောင်မြင်မှုပိုင်းရအောင်အကောင်းဆုံးဖြစ်အောင်ဟိုစမ်းဆောင်ပြီးနိုင်ရည်ကြပါဒီလိုလေဒီနေ့ပေါ်လုံးရလီမှာတော့နိုင်ငံသိရဲ့အနေထားကဒီကနေ့ပိုင်းပွဲစဉ်တွေမှာပြည်ပွဲတွေများတယ်လောဘူးလို့အသိမျိုးရှုံးနေတော့ဗျာ
မန်ချက်စတာယူနိုက်တက်အသင်းရဲ့နီးပြဖြစ်ကနေထုတ်ပယ်ခံခဲ့ရတဲ့မော်ရီညိုလက်ထက်မန်ယူအသင်းရဲ့အခြေအနေတွေနဲ့ပတ်သက်ပြီးအားကစားကလောင်ရှင်ကိုဇော်မျိုးတန်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။အခုအရင်ဆုံးထုတ်လွှင့်ပေးမယ့်လူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ရက်ရက်မှာရှိတဲ့အထွေထွေယောဂကုဆရာဝန်တွေအနေနဲ့နိုင်ငံတကာအသိအမှီတဲ့အစည်းအဝေးသွေးချိုယောဂကုတုံးတွေကိုအချိန်မီသိရှိပြီးလက်တွေ့အသုံးချနိုင်စေဖို့အတွက် CCEBDM လို့ခေါ်တဲ့စည်းချိုသွေးချိုအသိအမှတ်ပြုသင်တန်းတွေမှာချိတ်ဆက်ဆောင်ရွက်နိုင်ပြီဖြစ်တဲ့အကြောင်းကိုဒေါက်တာတန်စောကတင်ပြပေးထားပါတယ်ရှင်
ကတခက်ခဲတဲ့ယောဂတစ်ခုဖြစ်ကနေတမလူတယောက်လိုတက်တန်းစီနေနိုင်အောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်ကိုပြောင်းလဲရောက်ရှိလာနေပါတယ်။နောက်ဆက်တဲ့ဆူဂျိုတွေဖြစ်ပေါ်ခံစားရခြင်းမရှိခင်မှာဆီဂျိုသွေးဂျိုယောဂရှိပြီလို့သိတိချင်းဆန်ချိန်မီနဲ့ဆီဂျိုသွေးဂျိုကုသမှုနည်းလမ်းတွေနဲ့အသိပညာပေးမှုတွေကိုရရှိခဲ့မယ်ဆိုရင်တက်တန်းစီနေထိုင်သွားဖို့ဖြစ်နိုင်နေပါပြီ။မြန်မာနိုင်ငံအရေးရက်ကဆီဂျိုသွေးဂျိုဝေနာရှင်တွေဟာဆီဂျိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးတွေစီကိုရောက်မလာနိုင်ခင်မှာမိမိတို့ဒေသမှာရှိနေတဲ့အထွေထွေယောဂဦးဆရာဝန်တွေနဲ့အရင်ဆုံးထိတွေ့ကုသမှုခံယူကြရတာပါလူနာနဲ့ပထမဆုံးထိတွေ့ရတဲ့အထွေထွေယောဂကုဆရာဝန်တွေကိုစီဂျိုသွေးဂျိုနဲ့ပတ်သက်တဲ့နောက်ဆုံးမော်ကူထုံးတွေကိုအချိန်မီသိရှိအောင်တင်ကြားပြသပေးခြင်းဟာစီဂျိုသွေးဂျိုကြောင့်နောက်ဆက်တွဲဆူဂျိုဖြစ်မှုနဲ့အသက်ဆုံးရှုံးမှုတွေကိုလျှော့ချတဲ့နေရာမှာထိရောက်တဲ့အနေနဲ့တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံစီဂျိုသွေးဂျိုအသင်းဥက္ကဋ္ဌဖြစ်သူပမောက်ခဒေါက်တာဦးတင်ဆွေလက်ကပြောပါရစေ
။ကျွန်တော် CCEBDM ရဲ့အဓိကရည်ရွယ်ချက်ကတော့စီဂျိုသွေးဂျိုကုသရေးကိုလက်တွေ့ကုနေတဲ့ဆရာဝန်တွေပို့ပြီးအစဉ်နှံမြင့်မြင့်အစဉ်နှံမြင့်ပြီးကုနိုင်အောင်လို့ကျွန်တော်ကြီးရွယ်တာဖြစ်တဲ့ကြောင့်ဆီဂျိုသွေးဂျိုကုသရေးမှာပုံပြီးအစဉ်နှံမြင့်လာမယ်ပေါ့မြင့်လာမယ်ဆိုရင်ဆီဂျိုသွေးဂျိုကရှိပြီးသားလူတွေကကုသမှုမှာစံနှုန်းတွေပိုကောင်းလာမှာအဲ့ဒါဆိုရင်သူတို့ရဲ့ဆီဂျိုကြောင့်ကြောက်ရွံ့ကောင်းတဲ့နောက်ဆက်တဲ့ယောဂတွေဖြစ်ပေါ်မှုနှုန်းတာတွေညော့သွားမယ်အဲ့ဒါဆိုရင်တော့သူတို့တွေကဆီဂျိုသွေးယောဂရှင်ဖြစ်တော်ညာလေတက်တန်းတွေကသူ့တက်တန်းတိုင်းလူတက်တန်းစီနေနိုင်မှာပေါ့အဲ့ဒါဖြစ်လာမယ်ပေါ့ဆီဂျိုယောဂဖြစ်ပွားနှုန်းညော့ချသွားမလားဆိုရင်တော့ကျွန်တော်တို့ကအဲ့ဒါကြီးနဲ့တော့တိုက်ရကြည့်တော့မဆိုင်ဘူးပေါ့တော့ဆိုရင်တက်ရောက်တဲ့ဆံမများနေတဲ့ကာဝေးနီလန်းတွေကိုလည်းသူတို့တိလာမယ်တိလာတဲ့ချိန်ကသူတို့အဲ့ဒါပြန်ပြီးစင်ပွားနေတဲ့သူတို့တက်ဆိုင်ကရက်ဒေသမှာသူတို့ပြန်ပြီးပြောမယ်ဟောမယ်ပတ်ဝန်းကျင်လူတွေပြောမယ်ဆိုရင်လည်းပတ်ဝန်းကျင်ကအသိပညာတွေပြန်ပွားမှုများလာပြီးတော့လည်းစီဂျိုသွေးရောကဟိုတနီးတလန်းနဲ့တော့ဖြစ်ပွားနှုန်းညော့နိုင်တော့ဒါပေမဲ့အဓိကဒီရွေးချက်ကတော့ကုသရေးမှာပုံမူကြီးကောင်းမွန်လာဖို့ကျွန်တော်ယူရခြင်းဖြစ်ပါတယ
်အထွေထွေယောဂကုဆရာဝန်တွေကို CCEBDN လို့ခေါ်တဲ့စီဂျိုသွေးဂျိုယောဂကုထုံးနဲ့ပတ်သက်တဲ့အသိအမှတ်ပြုသင်တန်းတွေပြုလုပ်ပေးခြင်းဟာအိန္ဒိယနိုင်ငံမှာအောင်မြင်ခဲ့တဲ့နည်းလမ်းတစ်ခုဖြစ်ပါတယ် CCEBDN သင်တန်းတွေပြုလုပ်ပြီးစီဂျိုသွေးဂျိုယောဂကုသမှုအဆင့်တန်းကိုမြှင့်တင်နိုင်ခဲ့တဲ့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ဟာမြန်မာနိုင်ငံမှာပြုလုပ်မဲ့ CCEBDN သင်တန်းတွေအတွက်ပူးပေါင်းကူညီဆောင်ရွက်ပေးလျက်ရှိတယ်လို့ဒေါက်တာဦးတင်ဆွေလက်ကပြောပါတယ
်ဒီနေ့ကျွန်တော်တို့ဝီတိုရီယာဆေးဦးမှာကျူလေတဲ့ပွဲရတော့ကျွန်တော်မြန်မာနိုင်ငံဟော်မုန်းတစ်ခုဆောင်များဖွဲ့နေမြန်မာနိုင်ငံဆီယူသူယောဂတင်းတို့ရဲ့ပူးပေါင်းပြီးတော့ဖွင့်လှစ်တဲ့certificate course on evidence based diabetes in Myanmar ဗမာပြည်ရဲ့ပထမဆုံးတင်ဒန်းကိုဖွင့်ပွဲခန္ဓာဖြစ်ပါတယ်အဲ့ဒီတင်ဒန်းကကျွန်တော်တို့ဆရာပြောတဲ့ဟော်မုန်းတစ်ခုဆောင်များဖွဲ့ရဲ့ကျွန်တော်မြန်မာနိုင်ငံဆီယူသူအသင်းရဲ့ပူးပေါင်းပြီးတော့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ပေါ့ foundation ပေါ့နဲ့ကျွန်တော်ပူးပေါင်းဖွင့်တဲ့သင်တန်းဖြစ်ပါတယ်အဲ့တော့ပြည်သူ့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ကနေပြီးတော့ foundation ကနေပြီးတော့သူတို့ အိန္ဒိယတနင်္ဂနွေလုံးမှာတင်နေတဲ့တယုံညွန့်တန်းပေါ့တယုံညွန့်တန်းကိုကျွန်တော်တို့ဗမာနိုင်ငံမှာတင်လျော်မဲ့တယုံညွန့်တန်းအနေနဲ့ကျွန်တော်ပြန်ပြောင်းပြီးတော့ပေါ့ပြန်ပြောင်းပြီးကျွန်တော်တို့ဗမာနိုင်ငံကဆရာဝန်တွေအတွက်ကြီးရွယ်ပြီးတော့ဖွင့်တာဖြစ်ပါတယ်
တင်တဲ့ခုမှာဆရာဝန်ဥယျာဉ်20ဦးသာတက်မှတ်တင် जा ပေးမှာဖြစ်ပြီးယခုစတင်ဖွင့်လှစ်ချိန်မှာဆန္ဒ3ခုနဲ့စတင်ဖွင့်လှစ်နိုင်ခဲ့တယ်လို့သိရပါတယ်ရန်ကုန်နဲ့မန္တလေးမှာသာမကမြန်မာနိုင်ငံရဲ့တခြားဒေသတွေမှာပါဆရာဝန်တွေစုပြီးတောက်ဆိုခဲ့မယ်ဆိုရင်တွားရောက်တင် जा ပေးဖို့စီစဉ်လျက်ရှိတယ်လို့ဒေါက်တာဦးတင်ဆွေလည်းကပြောပါတယ
်မြန်မာနိုင်ငံကြီးကြီးသေးသေးယောဂကုသရေးအစီအစဉ်ကိုနိုင်ငံတကာစစ်တမ်းမှီအောင်လို့ကြိုးပမ်းနေကြိုးပမ်းမှုတစ်ခုဖြစ်ပါတယ်အဲ့တော့ဒီနေ့တင် जा ရေးစင်တာတက်ရန်ကုန်မှာစင်တာနှစ်ခုရှိပါတယ်တင်ကြေးစင်တာ2အနေနဲ့ကျွန်တော်ဝီတူရီးယားမှာကျွန်တော်လုပ်ပါမယ်စင်တာ1အနေနဲ့ကျွန်တော်ဂရန်ဟန်တာစီယုံမှာလုပ်ပါမယ်အဲနောက်တစ်ပတ်ကြာရင်တော့တင်ကြီးတွေမန်လေးမှာကျွန်တော်မန်လေးချောင်းဝင်းတင်းတိုင်းမှာကျွန်တော်မန်လေးစင်တာ3အနေနဲ့ကျွန်တော်ဖွင့်ပါမယ်အဲ့တော့ကျွန်တော်တို့ကတင်နန်းသားများကိုတကယ်တောက်အောင်လို့တင်ကြတာဖြစ်တဲ့အတွက်ကြောင့်ဆရာနဲ့အကြောင်းသားနဲ့ရင်းနှီးမိကျင်တာမိလို့ရအောင်ဟို small group teaching နေတယ်ပဲတင်ပါမယ်အာတအုပ်စုမှာကျွန်တော်တို့ဆရာတယောက်အာတင်နန်းသားကအယောက်20ပဲကျွန်တော်20ပဲလက်ခံပါတယ်ဒါအခုရှောက်တင်တန်းရှောက်တဲ့ချိန်မှာကျွန်တော်တို့ရွေးလိုက်တဲ့ချိန်မှာသူတင်တန်းရှောက်ထားပြီးတော့မရွေးရလို့ဆိုပြီးတော့မပါလို့ဆိုပြီးတော့အာနည်းနည်းမကျေနပ်တဲ့လူတွေတက်ရှိပါတယ်ဒါပေမဲ့သူတို့လည်းကျွန်တော်တို့အနုညွတ်မြတ်တာရက်ခံပါတယ်ကျွန်တော်တို့ဒါပြီးမကြခင်မှာပဲကျွန်တော်ဒုတိယ cycle ပေါ့ဒုတိယ batch ပေါ့တင်တန်းသာသူတို့ရှောက်ထားပြီးကြတဲ့ချိန်နဲ့ကျွန်တော်စပြီးတော့ဖွင့်ပါမယ်အဲ့တော့ဒီတင်တန်းကိုကျွန်တော်ဒီလုံးဝရှိတဲ့အဲမြို့ကြီးတွေမှာတွားလို့ရတဲ့နေရာတွေမှာကျွန်တော်ဖွင့်ဖို့ကြီးဝဲပါတယ်ပေါ့အဲ့တော့အခုစင်တာ1အနေနဲ့စင်တာ2အနေနဲ့ရန်ကုန်နဲ့ရန်ကုန်မှာရှိပြီးတော့စင်တာ3မန္တလေးမှာဖွင့်တော်ညလဲနောက် batch တွေကြရင်တော့ဆိုပါတော့တနေရာမှာတောင်ကုန်မှာဆိုပါတော့တောင်ကဆီအောင်နဲ့ကျွန်တော်ရှိမှာအနည်းဆုံးတောင်ကုန်နဲ့ရွန်နီချုပ်ဆက်ပေါ့အဲ့ဒီပဝင်းကြီးကကျွန်တော်ရှိမှာတက်ချင်တဲ့လူ18ယောက်20ရှိတယ်လို့ပြောရင်ကျွန်တော်အဲ့မှာပါတင်နန်းထပ်ဖွင့်ပါမယ်နောက်ပတင်ရဆရာကြီးကလည်းအဲ့လိုပဲကျွန်တော်ယောက်20ရှိတယ်ဆိုတော့ကျွန်တော်တို့ရှိမှာတင်နန်းတောင်းဖွင့်ပါမယ်ဆိုတော့ဒီတင်နန်းတွေကိုကျွန်တော်ဗမာပြည်ရုံးမှာရှိတဲ့အဲဆရာဝန်တွေကြည်ကြပြင်းပြင်းနဲ့နှစ်နှစ်ဆက်ဆက်ကျွန်တော်တင်မပို့ချပေးဖို့ရည်ရွယ်ချက်ဖြစ်ပါတ
ယ်မြန်မာနိုင်ငံအရရမှာရှိတဲ့အထွေထွေယောဂကုဆရာဝန်တွေအနေနဲ့နိုင်ငံတကာအဆင့်မီတဲ့စီကျူသွေးကျူယောဂကုထုံးတွေကိုအချိန်မီသိရှိပြီးလက်တွေ့အသုံးချနိုင်စေဖို့အတွက် CCEBDN လို့ခေါ်တဲ့စီကျူသွေးကျူယောဂအတိအမှတ်ပြုသင်တန်းတွေမှာချိတ်ဆက်ဆောင်ရွက်နိုင်ပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရပြီးမှာတော့အခုမြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။သမ္မတဒေါ်နယ်ထရမ့်အစိုးရဟာတောင်တရုတ်ပင်လယ်အရေးမှာအာဆီယံနိုင်ငံတွေကိုသူ့ဘက်ကနေရက်တီဖို့စီရင်နေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းရိုဟင်ဂျာပြည်ထနာတွေအတွက်ဝေဖန်ပေမဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအားပေးမယ်လို့ဆိုပါတယ်။အမေရိကန်မူဝါဒဘလောက်ထိရောက်အောင်မြင်နိုင်ပါသလဲ။သူတပားလူခွင့်ရေးကိုဝေဖန်ရလောက်အောင်ထရမ့်အစိုးရကိုယ်တိုင်ကတော့လူခွင့်ရေးကိုအပြည့်အဝလေးစားလိုက်နာပါရဲ့လားဆိုတာဂျော့ချ်တောင်းတက္ကသိုလ်ဂုံတူးဆောင်ပါမောက်ခဒေးဗစ်စတိန်ဘတ်နဲ့ဥကြောဇန်သာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်ပါမောက်စတိန်ဘတ်ကဒေါ်နယ်ထရမ့်အစိုးရဟာတခါကြတော့အစ်တောင်အရောက်မပြောနဲ့အာရှတိုက်ကိုတော့မသိပြီးတော့အလေးနာမထားခဲ့ပါဘူးအခုတောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတရုတ်နဲ့အပြိုင်ဆိုင်ဖြစ်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့စင်ကာပူအာဆီယံအစည်းအဝေးမှာဆက်ပြီးတော့စစ်တောင်ရှာကိစ္စကိုအရေးတကြီးလို့ပြောလာတယ်လို့ထင်ပါတယ်။ရှာကိစ္စကိုသဘောတူပါသလား။ဒီကိစ္စမှာအစ်တောင်အရှာအမေရိကန်အတွက်ဘယ်လောက်အရေးကြီးပါသလဲ
။ The role of Southeast Asia in US policy is very important. As you just said,
အမေရိကန်နိုင်ငံရဲ့ဝါဒမှာအစ်တောင်အရှာရဲ့အခမ်းအကဏ္ဍတိတ်ကိုအရေးကြီးပါတယ်။ခင်ဗျားပြောသလိုပါပဲ။တောင်တရုတ်ပင်လယ်ကိစ္စဟာအမေရိကန်ပြည်ထောင်စုအတွက်သိအရေးကြီးပါတယ်။လွတ်လပ်စွာရေချောင်းသွားလာခွင့်ရရှိရေးအပေါ်မှာလုံခြုံရေးကိစ္စမှီခိုးနေတာပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရဟာမြန်မာနိုင်ငံကိုလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးအလေးထားလာတာကိုလည်းပထမအဆုံးအကြိမ်တွေ့လာရပါတယ်။ဒုတိယသမ္မတမိုက်ပင်စ်ဟာဒေါ်ဆန်းစုကြည်နဲ့တွေ့ပြီးရိုဟင်ဂျာကိစ္စကိုပြောခဲ့ပါတယ်။အဲဒီမှာဒေါ်ဆန်းစုကြည်ကအခြေအနေကိုပြင်ပလူတွေထက်သူတို့ကပိုသိတယ်လို့တုံ့ပြန်ခဲ့ပါတယ်။ဒါဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံသားစာမျက်နှာမှာဘယ်လောက်ဆိုးဆိုးဝါးဝါထိခိုက်နေတယ်ဆိုတာအသိမှတ်မပြုရငင်းပယ်ရရောက်နေပါတယ
်။ဒါပေမဲ့သူကဒီရိုဟင်ဂျာအရေးမှသာရှုတ်ချပြီးမယ်မြန်မာနိုင်ငံကိုဒီမိုကရေစီဖော်ဆောင်ရေးမှာကြာတော့ကူညီအားပေးသွားမယ်လို့လည်းဆိုထားပါတယ်ခင်ဗျာ
။ No, I mean the idea is the United States is interested in democratization. And people say well don't
The boy American ပြည်ထောင်စုဟာဒီမိုကရေစီဖော်ဆောင်ရေးမှာစိတ်ဝင်စားပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ကိုတိတ်ပြင်းပြင်းထန်ထန်မဝေဖန်နဲ့သူဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်နောက်ဆုံးမျှော်လင့်ချက်ပဲလို့လူတွေကဆိုကြပါတယ် ကျွန်တော်မြင်မှာတော့ဒီအယူဆဟာမေကွန်းထုတ်เสียဖြစ်နေပါတယ်။သူဟာဒီမိုကရေစီဖော်ဆောင်ရေးမှာအရင်အစိုးရအထက်ပိုပြီးစိတ်ဝင်စားမှုမပြသပါဘူး။ရိုညာကိစ္စသာမကသတင်းလွှတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေရှိနေသေးပါ။ဒါကိုသူမဖြေရှင်းပါဘူး။စေအစိုးရလက်အောက်မှာထက်လွတ်လပ်မှုတွေရှိလာပေမဲ့ဖိနှိပ်ချုပ်ချယ်မှုတွေကရှိနေသေးပါ။အဲ့ဒီလွတ်လပ်မှုတွေဟာတကယ်တော့ဦးသိန်းစိန်လက်ထက်မှာအစာပြိုးခဲ့တာပါ။အခုဆိုရင် Amnesty International ကလည်းသူ့အပေါ်ချီးမြှင့်ထားတဲ့ဆုကိုပြန်ယူသိမ်းလိုက်ပါတယ်။ကျွန်တော်ကတော့ဒီလိုမယုတ်သိမ်းသင့်ဘူးလို့ယူဆပါတယ်။ဒါပေမဲ့အနောက်နိုင်ငံတွေဘက်ကဒီလိုပဲလှုပ်လာကြတော့သူ့ရဲ့ဂုံတိတ်ခါပုံမူထိခိုက်ကြဆင်းလာပါတယ
်။ဒါပေမဲ့ဆရာကြီးခင်ဗျာအဲ့ဒီစုတသိမ့်တွေယုတ်သိမ်းတဲ့ကိစ္စကဘလောက်အရေးကြီးလို့လဲခင်ဗျာ
။ Of course it's a deal. Well, I mean Amnesty International exists.
ဟုတ်ပါတယ်ဒါပေမဲ့ Amnesty International ဟာအမှန်တကယ်အားဖြင့်နိုင်ငံတကာအစိုးရတွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်တာကလွဲလို့အာဏာလုံးပန်ခွင့်စတာတွေတခုမှမရှိပါဘူးဒါဟာအင်မတန်လိုအပ်တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်ကိုယ်တိုင်ကလည်း AI အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်ဒါပေမဲ့လူတွေကိုစုတစိတ်တွေချင်းမြင့်တာတိတ်လွယ်လင့်တကူနိုင်လွန်းပါတယ်ဒီကိစ္စကိုကျွန်တော်ဆောင်းပါးရေးထားပါတယ်ချင်းမြင့်တာတဲ့စုတစိတ်ကိုပြန်မယုတ်သိမ့်သင့်ပါဘူးမပီးခင်ကလေးကတေချာစဉ်းစားလှုပ်တင်ပါလေ
။ဟုတ်ကဲ့အခုကျွန်တော်ဒေါန်ဆန်စုကြည်နဲ့မိုက်ပင်းစ်ကိစ္စကိုပြန်ကောက်ကြည့်ပါရစေ။ဗြိတိန်ကလူတယောက်ကရေးပါတယ်။ဒါပင်းစာဒေါန်ဆန်စုကြည်ကိုလူခွေနဲ့ပတ်သက်ပြီးဆရာလှုပ်နေပေမဲ့သူတို့နိုင်ငံမှာတော့အမေရိက11ကလာတဲ့လူတွေကိုရဲဆဲဆဲလှုပ်နေရဲဆိုပြီးရေးထားတာတွေ့ရပါတယ်။တကယ်တော့ထရမ့်အစိုးရကသူများကိုဝေဖန်ရလောက်အောင်သူ့အနေနဲ့ရောသူတို့အစိုးရဘက်မှာရောလူခင်းကိုဘယ်လောက်ထိ view site လို့လဲဆိုတာကိုလည်းပြောနေရတာအများကြီးကြားပါတယ်ဘယ်လိုပြောကြပါလဲတကယ်ကြောက
် Yeah well I mean we have lots of problems ourselves yes we do
ဟုတ်ပါတယ်ကျွန်တော်စီမှာလည်းပြဿနာတွေအများကြီးပါအမေရိကန်ပြည်ထောင်စုလည်း6ပြည်ကင်းတဲလဲစင်မဟုတ်ပါဘူးအမေရိကတိုက်အလဲပိုင်းကလာတဲ့လူတွေကိစ္စသမရရဲ့အင်ဗျူတော်သတင်းစာရှင်းလင်းပွဲမှာသတင်းတော်ကသတင်းယူတာပိတ်ပင်ခံရတဲ့ကိစ္စတွေမှာဆိုရင်သတင်းလွတ်လပ်ခွင့်ပြဿနာရှိနေပါတယ်။ဆိုတော့ဒီအမေရိကန်ပြည်ထောင်စုမှာလည်းဒီမိုကရေစီနဲ့အခွင့်အရေးကိစ္စတွေမှာပြဿနာတွေအများကြီးရှိနေပါတယ်။ဒါပေမဲ့ဒီအခြေခံသဘောတရားအယူအဆတွေကိုတော့သူများအတွက်ရောကျွန်တော်တို့ကိုယ်တိုင်အတွက်ပါချုပ်ကန့်ထားရမှာပါ။ပြဿနာရှိနေတာကိုဖော်ထုတ်ပြောဆိုကြရမှာဖြစ်ပါတယ်။ရိုဟင်ဂျာကိစ္စအပေါ်တုံ့ပြန်ကန်တွယ်မှုမတူကွဲပြားတဲ့အတွက်မြန်မာနိုင်ငံအပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဩဇာမှေးမိန်သွားပြီးတရုတ်ရဲ့ဩဇာပိုကြီးထွားလာနေပါတယ်။ဒါဟာကျွန်တော်တို့ဘေးကျန်နံကျအခြေအနေဖြစ်လာပါတယ
်။ဒီနေရာမှာဆာဒီအရေဗျကိုအမေရိကန်လက်နက်ရောင်းတဲ့ကိစ္စလည်းတစ်ဆက်တည်းပြောသင့်တယ်လို့ထင်ပါတယ်။ဆာဒီအရေဗျဟာသူတို့နိုင်ငံတွင်းမှာလူခွင့်ရေးခေါင်းပါတဲ့အပြင်ယေမန်စစ်ပွဲမှာဝင်ပြီးရောဆွတ်ဖက်နေတော့ကမ္ဘာအကြီးဆုံးအငတ်ဘေးကြားရောက်မဲ့အန္တရာယ်ကြုံရပါတယ်။ဒါလည်းပဲအမေရိကန်ပြည်ထောင်စုကလက်နက်ရောင်းနေစေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းလက်နက်ရောင်းရဖို့ကပူအရေးကြီးတယ်လို့ပြောနေတာပါခင်ဗျာ
။ Well, the time I don't approve of US policy in that regard.
ဒီ sorry ကိုလက်နက်ရောင်းတဲ့ကိစ္စမှာအမေရိကန်ရဲ့မူဝါဒကိုကျွန်တော်လည်းသဘောမတူပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံတိုင်းဟာသူ့အကျိုးစီးပွားနဲ့လှုပ်ချင်တဲ့ဆန္ဒဒါမှမဟုတ်စံသတ်မှတ်ချက်ကိုချိန်ညင်ရမှာဖြစ်ပါတယ်။နောက်တစ်ချက်ကဒါဟာအများနဲ့ပတ်သက်သလားတူဦးတယောက်ကိစ္စလားဆိုတာကြည့်ရမှာဖြစ်ပါတယ်။နိုင်ငံတစ်ခုကအမေရိကန်ပြည်ထောင်စုကိုလူသီးရှင်ကြားဝေဖန်တယ်ဆိုရင်သမ္မတကလူသီးရှင်ကြားတုတ်ပြန်ရမှာဖြစ်ပါတယ်။တူဦးတယောက်ချင်းဝေဖန်တာမျိုးဆိုရင်တော့ဒါကိုအသီးသီးသန့်သန့်ပြုပြင်နိုင်မဲ့နည်းလမ်းတစ်ခုရှိနိုင်ပါတယ်။မြန်မာနိုင်ငံကိုလူသီးရှင်ကြားဝေဖန်ရင်မြန်မာနိုင်ငံကလည်းအမျိုးသားရေးအခြေခံနဲ့တုတ်ပြန်လာမှာပဲဖြစ်ပါတယ်။ဒါကသဘာဝပါပဲ
။နောက်တစ်ခုမေးချင်တာကတော့ဒီဒုက္ခသည်ပြန်လည်လက်ခံရေးကိစ္စမှာမြန်မာနိုင်ငံဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကရောနှစ်ဖက်သဘောတူထားကြပါမယ်။နိုင်ငံတကာ NGO တွေနဲ့နိုင်ငံတကာအစိုင်းအဝိုင်းတွေကနေပြီးတော့ဒီကိစ္စကိုဟန်တားနေတဲ့ကိစ္စဖြစ်ပါတယ်။ဒါကိုဘယ်လိုမြင်ပါလဲခင်ဗျာ။ဘာဖြစ်လို့သူတို့ဟန်တားနေကြတာလဲ
။ Yeah, right. And this is theater. This is reality. The Burmese government doesn't really want them back.
ဟုတ်တယ်လေ။အဲ့ဒါအခြေအနေမှန်ပဲ။မြန်မာအစိုးရကသူတို့ကိုတကယ်ပြန်ပြီးလက်မခံခြင်းဘူး။သူတို့ဟာငါတို့စီကမဟုတ်ဘူး။တိုင်းသားမဟုတ်ဘူး။သူတို့ကိုဖယ်ရှားပစ်ခြင်းနဲ့ဒါကိုလူသိရှင်ကြားမလုံနိုင်တော့ဘင်္ဂလားဒေ့ရှ်နဲ့အပေးယူလုပ်ပြီးမှုံဝေါဝါလုပ်ပစ်တယ်ဘင်္ဂလားဒေ့ရှ်ကလည်းသူတို့ကိုမလိုချင်ကြဘူးမထားချင်ကြဘူ
းမဟုတ်သေးပါဘူးခင်ဗျမြန်မာအစိုးရကသူတို့ကိုလူတိုင်းကိုလက်မခံဘူးလို့ပြောတာမဟုတ်ပါဘူးဥပဒေနဲ့ကိုက်ညီတဲ့လူကိုနိုင်ငံသားပြင်မယ်လို့တောင်ပြောနေရပါခင်ဗျာ
yeah I'm a 1/10 of 1%
that's a bend it's a check
လောက်လေ10%ခိုင်နှုန်းလား တရားခိုင်နှုတ်လား
ဒါကတော့အထောက်အထားပေါ်မှာမူတည်မှာပါအထောက်အထားပြတ်နိုင်တဲ့သူကိုလက်ခံမယ်လို့ပြောထားတာပဲတွေးရပါတယ်နောက်တစ်ခုကဆရာကြီးကတိုင်းရင်းသားဆိုတာထည့်ပြောသွားတယ်တိုင်းရင်းသားဆိုတာကဌာနေတိုင်းရင်းသား indigenous people တွေကိုသာမြန်မာတွေကတော့ဒါတိုင်းရင်းသားလို့သတ်မှတ်ကြတာပါခင်ဗျာ
people say that these are not Taiwan therefore they don't have citizenship
no no they don't say that sir
and if they have citizenship
သူကတိုင်းသားမဟုတ်ဘူးဒါကြောင့်သူတို့ဟာနိုင်ငံသားမဟုတ်ဘူးလို့လူတွေကပြောနေကြတာမဟုတ်လားသူတို့နိုင်ငံသားဖြစ်ဖို့ဆိုရင်သူတို့ဘိုးဘွားတွေဟာ1823ခုနှစ်မတိုင်ခင်ကတည်းကစပြီးနေထိုင်ခဲ့ကြောင်းသက်သေပြရမယ်လို့1982နိုင်ငံသားဥပဒေမှာပြဋ္ဌာန်းထားတယ်လေဆိုတော့ဒါဟာမဖြစ်နိုင်တဲ့အခြေအနေပါဒါဟာတိတ်ဝမ်းနေစရာကောင်းတယ်လို့ထင်ပါတယ်
။အဲဆရာကြီးရဲ့ဒါကိုထားလိုက်ပါတော့ကျွန်တော်အစားကရည်ရွယ်ခဲ့တဲ့အကြောင်းအရာကိုပြန်ကောက်ပြစီ။အမေရိကန်ဟာတောင်ပြုတ်ပင်လယ်အရင်းမှာအစ်တောင်အရှနိုင်ငံတွေကိုဒါတရုတ်နဲ့အပြိုင်ဆန်စီးယုံနေပါတယ်။အမေရိကန်ရဲ့ဆွဲဆောင်မှုကိုအစ်တောင်အရှနိုင်ငံတွေလိုက်ပါလာလိမ့်မယ်လို့ထင်ပါသလားခင်ဗျာ
။ Southeast Asian doesn't want to be on the side of the United States but it doesn't want to be on the side of China either.
အစ်တောင်အရှနိုင်ငံတွေကအမေရိကန်ပြည်ထောင်စုဘက်မပါခြင်းတလို့တရုတ်ဘက်ကိုလည်းမပါခြင်းပါဘူး။သူတို့ဟာနှစ်ဖက်စလုံးကိုလိုချင်ပါတယ်ဒါမှမဟုတ်နှစ်ဖက်စလုံးကိုမလိုချင်ပါဘူးဒီလိုပဲပြောရမှာပါတနည်းပြောရရင်ဒီနှစ်ဖက်နဲ့သူတို့ထိညှိချင်ပါတယ်သူတို့ဟာတရုတ်နဲ့ကင်းကွာလို့မရနိုင်ဘူးဆိုတာသူတို့သိပါတယ်ပထဝီအနေထားရရောစီးပွားရေးအရာပါကင်းကွာလို့မရနိုင်တယ်လို့လူမျိုးရေးအရာလည်းအဲ့ဒီနိုင်ငံတွေမှာတရုတ်လူမျိုးတွေအများကြီးနေနေကြတာပါတစ်ချိန်တည်းမှာပဲတရုတ်ကတစ်ဖက်သက်ကြီးဆိုးမှာကိုလည်းသူတို့မလိုလားကြပါဘူးထိညှိတဲ့အနေနဲ့အမေရိကန်ကိုလည်းလိုချင်ကြပါတယ်တိတ်ကောင်းတဲ့နိုင်ငံသားဆက်ဆံရေးချင်းကမှုပါသို့တော်ဖြစ်နိုင်မဖြစ်နိုင်ကတော့ကျွန်တော်မသိပါဘူ
းနောက်ဒီတောင်ပြုတ်ပင်လယ်ကိစ္စဟာဒေသတွင်းကိစ္စသာဖြစ်တယ်ဒေသတွင်းနိုင်ငံတွေအကြမ်းသာဖြစ်ရှင်းမှာဖြစ်တယ်အမေရိကန်နဲ့မဆိုင်ဘူးလို့တရုတ်ဘက်ကပြောသလိုအစ်တောင်အရှနိုင်ငံတချို့ကလည်းဒီတိုင်းပဲပြောနေကြပါတယ
် Well it is a regional concern but the question is internationally the freedom of movement
ဒါဒေသတွင်းကိစ္စဖြစ်ပါတယ်ဒါပေမဲ့ပင်လယ်ရေကြောင်းကိစ္စကတော့နိုင်ငံတကာကိစ္စဖြစ်နေပါတယ်အဲ့ဒီကမလကရေလက်ကြားဆိုရင်မလေးရှားနဲ့အင်ဒိုနီးရှားတို့ကဒါသူတို့နဲ့သာဆိုင်တယ်လို့ပြောကောင်းပြောမှာပါဒါပေမဲ့ကျွန်တော်တို့အလုံးရဲ့အကျိုးစီးပွားလည်းရှိနေပါတယ်ဒီရေလမ်းကြောင်းတွေဟာနိုင်ငံတိုင်းအကျိုးစီးပွားနဲ့ပတ်သက်နေပါတယ်အင်္ဂလိပ်ရေလက်ကြားလည်းဒီလိုပါပဲဒါဟာနိုင်ငံတကာနဲ့ဆိုင်ပါတယ်ဒီအတွက်လုံထုံးလုံနီးဆိုင်ရာစံတရက်သတ်မှတ်ပေးထားဖို့ပဲလိုအပ်ပါတယ်တောင်တရုတ်ပင်လယ်ကြားတော့တရုတ်ကအလုံးသူတယောက်ပဲပိုင်တယ်ဆိုပြီးလုပ်နေတာပါသူတို့စာတင်ကြောင်းနေမှာကလေးတွေကိုလည်းဒီလိုပဲတင်ပေးနေတယ်လို့ကျွန်တော်ကိုတရုတ်မိတ်ဆွေတွေကပြောပါတယ
်။တောင်တရုတ်ပင်လယ်ဟာရေလမ်းကြောင်းအတွက်အရေးကြီးတယ်လို့ပဲမြန်မာနိုင်ငံဟာလည်းတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်အရေးကြီးတဲ့နေရာဖြစ်ပါတယ်။ဒါကြောင့်သူတို့ကလူခွင့်ရေးကိုဂရုမစိုက်ဖဲဖိပြီးတော့တာစီးပွားရေးအဖြစ်ရင်းနှီးမြှုပ်နှံမှုတွေလုပ်နေပါတယ်။ဒီချိန်မှာလူခွင့်ရေးကိစ္စကိုပြောနေတဲ့အမေရိကန်နိုင်ငံကတရုတ်နဲ့ရှင်ပြိုင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ
။ We can't counter economically.
စီးပွားရေးကကျွန်တော်တို့မရှင်းပြိုင်နိုင်ပါဘူးမြန်မာနိုင်ငံမှာကျွန်တော်တို့ထက်တရုတ်ကအများကြီးပို့ပြီးငွေကြေးစိုက်ထုတ်နိုင်ပါတယ်ပြီးတော့တရုတ်ကရေနံပိုင်လိုင်းတွေကြောက်ဖြူစိတ်ကမ်းသဘောတူညီချက်ယထာလန်စတာတွေရှိနေပါပြီဒါတွေဟာယူနန်ပြည်နယ်အတွက်လည်းသိအရေးကြီးပါတယ်ဆိုတော့တရုတ်ကိုကျွန်တော်တို့ကစီးပွားရေးကမရှင်းပြိုင်နိုင်ပါဘူးကျွန်တော်တို့ဘက်ကလုပ်နိုင်တာကတော့ကျင်းဝတ်သိခါဆန်ရနီလန်မော်ရယ်ဝေးအရာသာတစုံတရာလှုပ်ဆောင်နိုင်မှာဖြစ်ပါတယ်
Okay, a moral kind of influence ဆိုတာလက်တွေ့အဖြစ်ဘယ်လိုကိစ္စမျိုးလို့အဓိပ္ပာယ်ဖွင့်ရမလဲခင်ဗျာ
I don't know how they can do that. I mean, Pence tried to do something I'm not
တော့ကျွန်တော်လည်းမသိပါဘူး။ဒုသမရ Mike Pence ကတော့တခုခုလုပ်ဖို့အားထုတ်နေပါတယ်။ဒါပေမဲ့ကျွန်တော်ကတော့ Pence ကိုသိအထင်မကြီးပါဘူး။သူဟာမှန်ရာတွေတော်တော်များများပြောခဲ့တယ်လို့ထင်ပါတယ်။ဒေါန်ဆန်းစုကြည်ကလုံးဝပယ်ချလိုက်ပါတယ်။ဒါစစ်တပ်ရဲ့အခန်းကဏ္ဍကိုစိုးရိမ်နေလို့ဆိုတာကိုအားလုံးကသိကြပါတယ်။
ကျောစန္ဒာစီစဉ်တင်ဆက်ပေးထားတဲ့မြမရေးသုံးသက်ချက်အပြီးမှာတော့တပတ်တွင်းအားကစားသတင်းလွှာအစီအစဉ်ကိုနှားဆင်ရပါမယ်။ Manchester United အသင်းကပေါ်တူဂီစ်နီးပြ Jose Mourinho ကိုနီးပြအဖြစ်ကနေဒီဇင်ဘာ18ရက်ကထုတ်ပယ်လိုက်ပါတယ်။သူကိုယ်သူ Special One လို့ဆိုတဲ့ Mourinho ဟာ Chelsea နဲ့အတူ Premier League ဖလား3ချိန်နဲ့တခြားဆုဖလားတွေအပါအဝင် Porto, Inter Milan, Real Madrid အသင်းတွေလည်း
အောင်မြင်မှုတချို့ရခဲ့တယ်လို့ Man U နဲ့လည်း Europa League ဖလားနဲ့ England League ဖလားတွေရယူနိုင်ခဲ့ပါတယ်။ဒါပေမဲ့ Man U အသင်းဟာဒီနှစ်ဘောလုံးရာသီမှာခြေစွမ်းမပြနိုင်တာကြောင့် Mourinho ကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်ပါတယ်။ Mourinho လက်ထက် Man U အသင်းရဲ့အခြေအနေတွေနဲ့ပတ်သက်ပြီးအားကစားကလောင်ရှင်ကိုဇော်မျိုးတန့်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းပြီးအခုတစ်ပတ်ရဲ့အားကစားကဏ္ဍမှာတင်ပြပေးထားပါတယ်ရှင်။
မော်ရီညိုလက်ထက်မန်ချက်စတာယူနိုက်တက်အသင်းရဲ့အနေအထားကိုဘယ်လိုမြင်မိလဲ
။အဲသူကတော့ဒီပေါ်တူဂယ်ကြီးတက်သွားပြီးနောက်ပိုင်းကြီးရတဲ့မှာတော့ဒါအသင်းကိုရလက်ပိုင်းရရောအောင်မြင်မှုပိုင်းရောအကောင်းဆုံးဖြစ်အောင်ဟိုစောင့်ဆောင်ပြနိုင်ရည်မြည်ကြပါလား။ဒီလိုလေဒီနေ့ပေါ်လုံးရာဒီမှာတော့နိုင်ယူအသင်းရဲ့အနေအထားကဒီကနောက်ပိုင်းပွဲစဉ်တွေမှာတည်ပွဲစဉ်များတယ်လိုပါဘူးလို့အသင်းကိုရှုံးနေပါဗျာ။တယ်လီဆိုဆပ်ဒီနန်တို့ဒီမျိုးလေးတွေတော့တည်ရကြတယ်ပေါ့။သူကစကားပုံကလုံးလုံးကိုပြည့်ရင်းနေတဲ့အနေအထားပေါ့ဗျာ။ကျင်းထဲမှာလည်းကစားသမားတွေကကြောက်တော့ပေါ့။တန်ကြီးလိုကန်နေတဲ့အနေအထားပေါ့။ပြည်ရင်းနေမှုကအစားတော်တော်လေးရင်းညံ့နေတဲ့အနေအထားဆိုတော့သူ့အသင်းထဲမှာဖြစ်နေတဲ့ပြဿနာတွေကသူ့ရဲ့နီးပြားနေရာတည်ရဖို့အတွက်ကိုဘယ်လိုမှအခြေအနေမပြေတော့ဘူးပေါ့နော်။ဆိုတော့အဲ့ဒီကြာကြောင့်ပဲသူလည်းဒီရာကြီးကထုတ်ပြန်ကြောင်ရပဲပေါ့
။ဒီနှစ်ဘောလုံးရာသီကလွန်ခဲ့တဲ့28နှစ်အတွင်းမှာအဆိုးအဝါဆုံးဆိုပြီးတော့ပြောကြတယ်။ဆိုတော့မော်ရီညိုလက်ထက်ဒီကစားပုံကလည်းတော်တော်လေးစိုးစိုးဝါးဝါးဖြစ်ပြီးတော့ဝေဖန်ကြရပါလေဒီပုံမှာရောဘာပြောချင်လဲ
ဒီကနေ့တော့မော်ရီကဒီလိုနဲ့ပိုင်းနဲ့ပတ်သက်လို့ချင်းသိပြီးတော့ညံ့လာတဲ့လူပြမဟုတ်ဘူးသိပြီးတော့ထူးချင်လာတဲ့လူပြတယောက်လည်းမဟုတ်ဘူးလို့ပဲပြောရပါတော့ဆရာရင်သူတော်လေးသူ့ရဲ့အားသာချက်ကပါလဲဆိုတော့ဒီအတင်းကိုရဲ့ရေးပါတဲ့ပွဲတွေမှာအတိုင်းရအောင်ဘလို့ဒီဟာကြီးဖြတ်ပြီးတော့လို့အောင်လို့ဆိုတော့သူကနည်းနည်းကျွမ်းနေတယ်ပေါ့နော်ဥမာဒီနိုင်ယူပဲဗျာပေါ်တူအပြင်နဲ့ပွဲမှာအနိုင်ရအောင်စောင့်ဆောင်ရဲ့ဆိုပြီးကျွန်တော်အင်တာမီလန်လို့အပြင်ကဥရောပရဲ့ထိပ်ကြီးပါတီမူလာလို့အပြင်မျိုးအနိုင်ရပြီးဥရောပချန်ပီယံလိဖလားရအောင်စောင့်ဆောင်နိုင်ရတယ်ပေါ့ဆိုတော့ဒါရီယားကမော်ရီနိုရဲ့ထူးချိန်မှုပေါ့ဒီတော့လည်းဒီလိုအင်မတန်ပြောင်ရောက်တဲ့ရလဒ်ကိုရဖို့ဆိုလို့ရှိရင်တွင်တွင်မှာရှိတဲ့ကစားသမားတွေအားလုံးကလည်းသူ့ရဲ့ညင်ကြားမှုအောက်မှာတပီမသိန်းကစားနိုင်မှသာဒီအောင်မြင်မှုမျိုးကရနိုင်တာလေဒီရက်နှစ်ပြာမြူပါလီဖလားရရတယ်ဗျာဆိုတော့ဒီရက်နှစ်ပြီးရတော့ OK တော့ကစားသမားတွေအားလုံးကပြီးလို့လို့တဲ့မော်ရီယိုညင်ကြားတဲ့နည်းပြီးဟာအောက်မှာပဲဒီကစနစ်တကျပါဝင်အတွန်းတော့ခံနေတဲ့ခါကျတော့ရလဒ်ကောင်းတယ်ပေါ့ဒီနှစ်ပေါ်လုံးရကြတဲ့ခါကျတော့ဘာလို့ဖြစ်လာလဲဆိုတော့ရင်းသွင်းမှာကစားနေတဲ့ပုံစံတွေကြည့်ပြီးသုံးသပ်ရမယ်ဆိုလို့ရှိရင်တော့ဒါဒီကစားသမား၄-၅ယောက်လောက်ကမော်ရီယိုရဲ့ဒီဒီဟာအတိုင်းလိုက်ပြီးတော့မကစားတဲ့သဘောမျိုးလေးတွေရှိလာတာကိုတွေ့ရတယ်ပေါ့ဥမာပေါ်ပါလို့ဥမာလူကာကူလို့ပေါ့နောက်ပြီးတော့ရှိတဲ့ကရက်ချ်ဖို့လို့ကစားသမားမျိုးကအတီးညွန်ကြတဲ့လူကြီးဟာအတိုင်းမလိုက်လာနိုင်တဲ့အခါကျတော့ဒါကတော့လူကြနေနေရဘလို့မှလုပ်လို့မရဘူးသူပုံနေကြသူ့ကိုပြန်ပြီးတော့တတ်တဲ့သဘောမျိုးလေးတွေရှိလို့ဒီကလူကဒီလိုထုတ်ပြန်ခံရရတယ်လို့ကျွန်တော်အဲ့လိုပဲသုံးနေတယ်ပ
ါသူမားတာရောမဖြစ်နိုင်ဘူးလားဘာလို့လဲဆိုတော့ဒီ Premier League မှာအခုအသင်းကြီးတော်တော်များများကတိုက်စစ်ကိုဦးစားပေးပြီးတော့ကစားလာတဲ့ဥစ္စာမှာမော်ရီညိုကအလွန်ကြုံခံစစ်ကစားတယ်အသင်းငယ်လေးနဲ့လည်းကစားရင်ခံစစ်ကစားတယ်အိမ်ခွင်းမှာကစားရင်လည်းခံစစ်ကိုအလွန်ကြုံအားပြုပြီးကစားတဲ့ခါကျတော့အသင်းဟာဒီအသင်းကပုံမှန်ကစားနိုင်တဲ့အနေအထားမျိုးတောင်မရှိဘူးဆိုတဲ့ဟာမျိုးသုံးသပ်တာတွေရှိလာတယ်အဲ့ဒီပုံမှာရောဘယ်လိုမြင်လဲ
ဒါကတော့မော်ရီညိုကခံစစ်ကိုထိုင်ထားပြီးတော့မှသူကကြိုင်တဲ့အားနည်းတဲ့နေရာကိုရှာပြီးတော့တကူးပြင်းပြီးပြင်းပြီးခံစစ်ပြန်ထိုင်ရောဒီနည်းနဲ့လေသူကအောင်မြင်မှုရအောင်ဆွတ်ဆောင်လာနိုင်တာလေသူကသူကသူ့ညီသူ့ညီတို့အတိုင်းပဲအတင်းကိုတီဆောက်မှာတော့ဒါတော့ဟိုသူ့ကိုသွားပြီးအပြစ်ပြောလို့မရဘူးကွာသူ့ကိုဒီကဖြစ်ငားတဲ့သူတွေကဒီဒီဟာမျိုးကိုရင်ဆိုင်ရလိမ့်မယ်ဆိုတော့ဒါသက်ဆိုင်ရာကလပ်အသင်းများပြိပတ်တွေရောဒီတာဝန်ရှိသူတွေရောကဟိုလက်ခံရမယ်နေတာပေါ့
သူကဒီခန်းစစ်ကိုအသာပေးတဲ့နီးပြတယောက်ဆိုတာလေမန်ယူပြိပတ်တွေရောမန်ယူအသင်းပိုင်ရှင်တွေဒါရိုက်တာအဖွဲ့တွေအကုန်လုံးကလည်းတီးပြီးသားပါဒါပေမဲ့သူကအလွန်အကျွံခံစစ်ကိုအားပြုတယ်လို့တော့မထင်ဘူးလားဥမာအင်္ဂလိပ်မှာကစားတဲ့ပွဲဆိုလဲတိုက်စစ်မစင်မဲနဲ့ဒီခံစစ်ကိုကလုပ်တယ်ပြီးတော့အသင်းကြီးတွေနဲ့တွေ့တိုင်းခံစစ်ကိုကစားတယ်ကစားပုံကပုံမှန်မရှိဘဲနဲ့ခံစစ်ပဲဖြစ်နေတဲ့ခါကျပြိသက်တွေစိတ်ပြတ်တဲ့အပိုင်းမှာလဲပြိသက်တွေမားတယ်လို့တော့ပြောလို့ရမှာလို့
ပြိသက်တွေနဲ့စိတ်ပြတ်တာပေါ့စိတ်ပြတ်တာဘာကြောင့်စိတ်ပြတ်တယ်လဲဥမာလေဘာဘူးနဲ့ပွဲကြလေဘာဘူးနဲ့ပွဲမှာသူတူတင်ကိုတင်ဖွင့်ကစားဖို့ရှိရင်ဒီလိုရလမျိုးထွက်ပေါ်လာမှာမဟုတ်ဘူးလို့ပြိတ္တအများကြီးကတော့မျောလင်းကြမှာပေါ့နော်တို့တော့လည်းပဲဒီနှစ်ပေါ်လုံးရပြီးတော့မိုင်းယူအတင်းတက်တ တက်ရှိသွားရင်ပေါ့ဗျာတက်ရှိသွားရင်လည်းဒီခံစစ်သွားရင်ပေါ့ဒီကျွန်တော်တို့တားလိုက်ပါကြဒီလက်ရှိအင်းဆောက်ထဲမှာရှိနေတဲ့အင်းထဲမှာတည့်ရခံစစ်ကအဆိုးဆုံးလေအဆိုးဆုံးကဒိုးသုံးတဲ့တူရအဲဆရာဒီလိုခံစစ်ကိုပိုင်ဆိုင်နားရတဲ့အတင်းကကျွန်တော်တို့ပြန်သက်ကိုတူတင်ကိုတင်တက်ရှိကိုဖွင့်ကစားမယ်ဒီလိုရှိရင်သူ့ရဲ့တက်ရှိကတော့ဘလောက်ထိအားပါလဲဆိုတော့စပါးပြီးလို့ရှိရင်သူကဒီအင်းဆောက်ထဲမှာသူ့ရဲ့တက်ရှိကဟိုတန်းဆောင်ရဲ့အနေနဲ့တန်းဆောင်ရဲ့အနေဆုံးဆိုတော့အဲ့လိုအတင်းမျိုးကိုပိုင်ဆိုင်နားရဲ့မီဒီယာတယောက်အနေနဲ့အတန်သက်ကိုအဲ့ဒီပြင်လာမှာကံစစ်ပြင်လာမှာတော့ဒီတိုက်စစ်ပြင်လာပြန်လို့လေကံစစ်ကလိဟင်းနေကံစစ်ပြင်လာလုံးပြန်လို့လေတိုက်စစ်ကကိုးမရဘူးဥမာလီဗာပူးရဲ့ပွဲမှာလို့ဆိုတဲ့အချိန်လုံးပင်နယ်ဒီအေရီယာထဲမှာစုပြင်ခံနေကြတယ်ရေဘူးတွေပြေးရတယ်ပေါ့သူတို့ပြန်ပြီးပြန်ပြင်းနေတဲ့ကူကတကူတယ်ပေါ့သူကအဓိကတော့စကားသမားတွေရဲ့အားနည်းချက်ကလည်းတော်တော်လေးစကားပြောလို့ဆိုရမှာပေါ့ဗျာနောက်ဆုံးချုံပြီးသုံးသပ်လိုက်မယ်ဆိုရင်တော့ပြောင်းပြောင်းလဲမော်နီရဲ့နီးပြီးသွားတယ်ကဟိုအလွယ်လွယ်အချော်ချော်တွေဖြစ်ပြီးတော့ကံလေးပဲကြားမလို့တိုက်စစ်ပဲကြားမလို့အမြူထားနေပြီးနောက်ဆုံးတော့တိုက်စစ်အတန်းနဲ့လူနေရာခြားရမှုနဲ့ပွဲထွက်လာလဲနောက်ဆုံးကျတော့မော်ရီယိုရဲ့ဒီမန်ယူအတင်းကကံလေးပုံမှန်ကိုရောက်သွားတာပဲဆိုတော့ဟိုဘယ်လိုပြောရလဲမော်ရီယိုမမားဘူးလားဆိုတော့မားခဲ့ပါတယ်သူတို့လည်းပဲဒီတယောက်တည်းအပြစ်ကြောင့်တော့မဟုတ်ဘူးလို့ကျွန်တော်အဲ့လိုပဲပြောနေတယ
်မန်ချက်တော့မန်ယူကစားသမားတွေမှလည်းသူတို့လိုအပ်ချက်တွေအားနည်းချက်တွေရှိပါလိမ့်မယ်ခုနကိုဇော်မျိုးတန်ပြောတဲ့အထက်မှာအတင်းတင်းရဲ့ဆွမ်းဆောင်ရည်ဆိုပြီးတော့ပြောပါတယ်ဒီအတင်းတင်းရဲ့ဆွမ်းဆောင်ရည်ဆိုတဲ့ဥစ္စာမှာအဓိကအခရာကြတဲ့လူကနီးပြတက်ရောက်ဖြစ်နိုင်ဦးလားဘာလို့လဲဆိုတော့လီဗာပူးဆိုရင်အခုကြီးလိုက်မယ်ဆိုရင် Jurgen Klopp လက်ထက်မှာအတင်းကတော်တော်လေးကိုတက်သွားပြီးတော့အခုဆိုရင် Premier League မှာထိပ်ဆုံးမှရှိနေတယ်ဒါသူနီးပြရဲ့ဆွမ်းဆောင်ရည်သူ့ရဲ့ဒီတိုက်စစ်အားပေးတဲ့ကစားဟန်မော်ရီညိုကြောင့် negative တွေအများများတယ်အသင်းရဲ့ဆွမ်းဆောင်ရည်ဆိုတဲ့ဥစ္စာမှာကပြအဓိကသက်ဆိုင်တဲ့သူတယောက်လို့ပြောလို့မရနိုင်ဘူးလား
ဒီကတော့ဥစ္စာရဲ့ဒီဘလုံးဒင်းတွေရောအဓိကတာဝန်အစီအစဉ်ပုံကတော့နီးပြပေါ့နော်ဒါပေမဲ့ကျွန်တော်ကပြောရဲဆိုတော့နီးပြရဲ့နီးပြပါလေပေါ့ဥမာပြီးခဲ့တဲ့နှစ်တည်းကလည်းဒီကစားသမားတွေလည်းအဲဒါမှယူရိုပါလိဖလားရတယ်ဒီနှစ်ကမှဘာဖြစ်သွားတာလဲပြောလို့ကျွန်တော်ကနည်းနည်းလေးဟိုပြန်တုံးတတ်ဖို့လိုတာအဓိကတော့မော်ရီညိုမမားခဲ့ဘူးလားပြောမားခဲ့တာအများကြီးပေါ့ဒီလိုကျင်းထဲမှာတန်နေတဲ့ကစားသမားတွေမှာလည်းအားနည်းချက်တွေအများကြီးရှိတာပေါ့နော်။ဟိုအဲ့ဒီချက်ကိုမီဒီယာအတိရောက်လာတဲ့မီဒီယာစူးစမ်းတဲ့ကစားသမားတွေကြားကိုဘယ်လိုမျိုးဆက်သွယ်မှုကောင်းအောင်လုပ်ပြီးနေကြတာအဲလိုင်းဒီနေ့ပေါ်လို့ရပြီကအပြင်ဘလောက်ထိရောက်မလဲဆိုတာကိုတော်တော်လေးရေးပါတယ်လို့ကျွန်တော်အဲ့ဒီချက်ကိုသုံးသပ်လိုက်ပါပါ
ကိုရနိုင်စီစဉ်တင်ဆက်ပေးထားတဲ့အားကစားသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါဒီကနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုအစည်းအဝေးတွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကရုရှားနိုင်ငံမှာတရှိုလုံမှုနဲ့ဆွဆွဲပြီးထင်းထင်းခံထားတဲ့အမေရိကန်အငြိမ်းစားမရင်းစစ်သည်တစ်ယောက်ကိုလွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်သူကိုပန်းထားတဲ့အကြောင်းရင်းကိုလည်းသိကျင်တဲ့အကြောင်းဗရာဇီးနိုင်ငံမှာဆိုးရသစ်တပွဲခန်းနာကိုရောက်ရှိနေတဲ့ဝန်ကြီးပွန်ပီယိုကဒီနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါအမေရိကန်ဆိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတာ12ရက်ရှိဖြစ်တဲ့ဒီနေ့မှာတော့သမ္မတဒေါ်နယ်ထရန့်ကနေဆက်လွန်ရင်ခေါင်းစဉ်နဲ့အင်ပီရိုမှာဆွေးနွေးဖို့ရီပပ်ဘလစ်ကန်နဲ့ဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်တွေ့ဆုံပွဲကိုထက်လွှတ်တော်ရီပပ်ဘလစ်ကန်လူများစုခေါင်းဆောင်မစ်ချ်မက်ကော်နယ်တက်ရောက်မယ်လို့မျှော်လင့်ရပေမဲ့ဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာနဲ့အောက်လွှတ်တော်ဥက္ကဋ္ဌအသစ်ဖြစ်လာမဲ့နန်စီ ပီလိုစီတို့တက်ရောက်ဖို့ရှိမရှိအစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်ညှိနှိုင်းဖို့ရှိမရှိဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိပါဘူးအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒါဟာပြည်နယ်ထဲကအဓိကစစ်ကန်တခုနဲ့တာလီဘန်သဘုံတွေကအင်အားဖြင့်ဘုံတလုံးဖောက်ခွဲတက်ခိုက်ခဲ့ရာကစစ်သား9ယောက်ထဏ်မှန်းနဲ့သေဆုံးပြီး6ယောက်ဒဏ်ရာရသွားပါတယ်မတူညီဖြစ်နေတဲ့မိုင်ဝမ်ခရိုင်ထဲကအစိုးရစစ်ကန်ထဲကို2ကီလိုမီတာရှည်ရှိတဲ့ဥမင်လိုင်ကောင်းတူပြီးဖောက်ခွဲပစ္စည်းတွေနဲ့မင်းညာပိုင်းကပဲဖောက်ခွဲတက်ခတ်ခဲ့တာပါလက်နက်ကန်ပိပကတ်တွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းမချသိရင်ရက်တွေကတက်ခတ်မှုတွေရောက်ရက်တက်ဖွဲ့ဝင်တူအပြင်းထန်ထန်ရသွားတဲ့အကြောင်းမြန်မာစစ်ရကဒီနေ့ပဲသတင်းထုတ်ပြန်ခဲ့သလိုနောက်ထပ်တက်ပွဲတွေဖြစ်ပွားနေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ပူစီတော်မြို့နယ်အတွင်းလွန်ကျွေးတောင်ရင်တွေနဲ့နေကြောင်တက်ဖွဲ့ဝင်တွေရသေးတောင်ပူစီတော်ကားလမ်းပေါ်ကဇေဒီတောင်ရွာကဘုံကြီးကျောင်းဝင်းမှာရဲချေစိုက်ထားတော့မှမနေ့စောပိုင်းကလက်နက်ကန်အင်အား30လောက်ကတက်ခတ်ခဲ့ရကတက်ပွဲတွေပြန်လည်ဖြစ်ခဲ့တာလို့လည်းဖော်ပြထားပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လွေဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andre ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။
တော်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေကျမများသဆင်အောင်ပါ
This program has come to you from the Voice of America, Washington.